Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ22ရက်ဗိုလ်တုနေ့ညပိုင်း VOA စီစဉ်တွေကိုမေကန်ပြည်သူမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီနေ့အထိလိုင်းဒိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ပြူသေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဘာလီမြို့ကခရစ်စမတ်ဇီးတဲ့ထရက်ကားနဲ့ဝင်တိုက်တဲ့လက်တဲစစ်ကိုဂျာမန်ရဲတွေလိုက်ရှာနေပါတယ်။မက္ကဆီကိုနိုင်ငံကအမျိုးရှိမိဘန်းတွေရောင်းတဲ့ဈေးတစ်ခုမှာအင်္ဂါနေ့ကပေါက်ကွဲမှုဖြစ်တာကြောင့်လူ30ယောက်ထဏ်မှန်းနဲ့သေဆုံးသွားပါတယ်။ဂျပန်နိုင်ငံကရေချောင်းလုံခြုံရေးတွေလာမဲ့ဗန္ဒာနဲ့မှာဒေါ်လာ 1.8 ဘီလီယံသုံးပဲလို့ကြေညာလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာကရခိုင်ပြည်နယ်မောင်နှံပရိပခရီနဲ့ပတ်သက်ပြီးလူခွင်ချိုးဖောက်မှုတွေရှိတဲ့ဆိုရဲဆွဆွဲချက်တွေပေါ်ဒေသခံတွေရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်ပြီးရော
တိုက်ခိုက်ခံရတဲ့ရဲတပ်ဖွဲ့စခန်းပေါ့အဲ့ဒီစခန်းကိုလည်းရောက်တယ်ငခုရရွာကိုလည်းရောက်တယ်အဲ့လိုဒီနေ့အကြံပေးကတော့အဲ့ဒါပါ
တရင်သာဆရာဦးစီသူအောင်မြင့်ကခုလိုပြောသွားတာကိုမကြခင်မှာပြေစုံနာဆင်ကြားမှာပါဒါပြင်ဒီနေ့ထိလည်းဆက်ပြီးဖြစ်နေစေရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေချင်းတွေကိုလည်းအခုညပိုင်းမှာတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ပြထွေးတို့ကကြီးညာပေးသွားမှာပါရှင်
ပါလင်မျိုးကလူစီကားတဲ့ခရစ်မတ်ဇီးတခုတည်းထရက်ကားနဲ့မောင်းဝင်တိုက်ခဲ့သူကိုဂျာမန်အနာပိုင်တွေဒီကနေ့ဆက်ပြီးရှာနေပါတယ်။လူ12ယောက်သေဆုံးခဲ့ရတဲ့အဲဒီတိုက်ခိုက်မှုဖြစ်ပြီးချင်းမှာပဲဖမ်းဆီးခဲ့သူတယောက်ကိုမနေ့ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်တကယ့်လက်တွေကိုဆက်ရှာနေကြတာပါ။ထရက်ကားပေါ်ကနေရတဲ့အထောက်အထားတွေပေါ်ချေခံပြီးတူနီးရှားနယ်ပွားတယောက်ကိုရဲတပ်ဖွဲ့ကရှာနေတယ်လို့ဂျာမန်သတင်းမီဒီယာတွေကဖော်ပြပါတယ်။တနင်္လာနေ့မှာတိုက်ခိုက်မှုဖြစ်ပြီးချိန်ကလေးကဆိုရင်သတင်းပေးဖို့ဖွင့်ထားတဲ့တယ်လီဖုန်းလိုင်းကနေသတင်းအစပေါင်း900ကျော်ကိုရခဲ့တယ်လို့ပါလင်ရဲတပ်ဖွဲ့ကပြောပါတယ်။IS တွေကြောက်အဖွဲ့ကိုချိန်မုံနေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့မှာပါနေကြတဲ့နိုင်ငံတွေကနိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့သူတို့လုံဆော်ထားကြရာအခုလိုတိုက်ခိုက်တာဖြစ်တယ်လို့ IS အစွန်းရောက်အဖွဲ့ကပြောပါတယ်။ယူရိုနဲ့ဆီးရီးယားက IS အဖွဲ့ရဲ့ပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့နိုင်ငံတွေထဲမှာဂျာမနီမပါပါဘူး။ဒါပေမဲ့စီဖြစ်ပြတာနဲ့စီးအချက်လက်ထောက်လန်းတာလို့လုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေပါတယ်။
တူရကီနိုင်ငံဆိုင်ရာရုရှားတံအမတ်ကိုပြစ်သက်ခဲ့တာနဲ့ပတ်သက်ပြီးတော့အပြစ်သက်ကောက်ချက်ချပြောဖို့စောနေသေးတယ်လို့ရုရှားဆိုရက်ကဒီနေ့ပြောပါရယ်ရုရှားသမ္မတအန်ဒရီကာလော့ဖ်ကိုရုရှားတံအမတ်အန်ဒရီကာလော့ဖ်ကိုတူရကီရဲဝင်တပ်တဦးကအန်ကာရာမြို့မှာတနင်္လာနေ့ကပြစ်သက်ခဲ့တာပါပြစ်တဲ့သူကအလက်ပိုမြို့ကိုမမေ့နဲ့ဆီးရီးယားကိုမမေ့နဲ့ကျွန်တော်တို့မြေမှာဘေးကင်းလုံခြုံမှုမရှိသေးဘူးခင်ဗျားတို့လည်းဘေးကင်းလုံခြုံမှာမဟုတ်ဘူးလို့ဆိုပြီးအဟိတ်ခဲ့တဲ့အကြောင်းမျက်မြင်တွေ့ရတဲ့သူတွေက VOA ကိုပြောပါရယ်အခုဖြစ်ရတဲ့ပတ်သက်လို့တူရကီနိုင်ငံသားရဲ့ဝင်ကြီးမာဖလက်ကာဗူဆိုဂလူကပြစ်ခတ်တဲ့သူဟာပြီးခဲ့တဲ့ဒီတူရကီအာဏာသိမ်းမှုမှာနောက်ွယ်ကနေကြိုးကင်နေသူအဖြစ်တူရကီအစိုးရကပြောနေတဲ့အမေရိကန်ပြည်ထောင်စုမှနေထိုင်နေသူဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်ဆက်နေတဲ့သူဖြစ်တယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကိုတယ်လီဖုန်းဆက်ပြီးတော့ပြောခဲ့ပါတယ်။ရုရှားသမ္မတပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့ဒီလိုချန်တပ်ဖြတ်မှုနဲ့ပတ်သက်တဲ့ပူးရဲစုံစမ်းစစ်ဆေးမှုတွေမပြီးသေးသေးကောက်ချက်ချမစောသင့်ဘူးလို့ဒီကနေ့ပြောပါရရှင်
။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နာကလူစီကားတဲ့မီရှင်ပြည်ပန်းစည်းတခုမှာအင်္ဂါနေ့ကပေါက်ကွဲမှုကြီးဖြစ်တာကြောင့်လူ30ယောက်ထဏ်မှန်းနဲ့သေဆုံးပြီးအယောက်80ဒဏ်ရာသွားပါတယ်။မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ30လောက်မှာရှိတဲ့ Truth Pack မြို့နယ်ကဆန်ပါဘလီတိုဈေးမှာခရစ်စမတ်နဲ့နှစ်သစ်ကူအားလိုက်ရကာလတွေအတွက်မီရှူမီပန်းဝယ်တဲ့လူတွေနဲ့ပြည့်နေကြတာပါ။ဈေးတွေကမီရှူမီပန်းနဲ့ပြောက်ဦးတွေမှာတုံးတဲ့ရန်တွေပေါက်ကွဲတာကြောင့်မိခိုးလုံးကြီးထိုးတက်သွားပြီးလူတွေလည်းဘေးကင်းရာကိုထွက်ပြေးကြရပါတယ်။ဈေးတွေကဆိုင်အများစုကတော့ပျက်စီးသွားပါပြီ။ပေါက်ကွဲမှု6ခုကြောင့်ထိခိုက်ပျက်စီးရတာဖြစ်ပြီးလက်နက်ခဲယံနဲ့ပေါက်ခွဲရေးဆိုင်ရာဥပဒေတွေကိုချူဖောက်မှုရှိမရှိဆိုတာနဲ့ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့အစိုးရရှေ့နေဂျိုယုံကပြောပါတယ်။ဒဏ်ရာသူတွေက22ဦးကိုတော့ဒီကနေ့အစောပိုင်းမှာဆေးရုံကနေပြန်ဆင်းခွင့်ပြုလိုက်ပါပြီ
။စီးရီးယားနိုင်ငံအလက်ပိုမျိုးမြောက်ပိုင်းကတပုံတွေနဲ့အရက်သားတွေကိုနောက်ဆုံးရွှေ့ထုတ်တဲ့အစီအစဉ်ရက်နေတယ်လို့စီးရီးယားတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီအစီအစဉ်ရက်နေတဲ့အပေါ်အစိုးရနဲ့အတိုက်ခံတွေတစ်ဖက်နဲ့တစ်ဖက်အဖြစ်ဖို့နေကြတာပါ။အလပုံမျိုးရှိပိုင်းကနေဘတ်စကားတွေထွက်ဖို့အဆင်သင့်ဖြစ်နေတယ်လို့ Britain ခြေဆိုင်ဆီးရီးယားလူခွေအခြေအနေစောင့်ကြည့်လိုက်အဖွဲ့ကပြောပါရယ်ဒါအပြင်လွန်ခဲ့တဲ့၄နှစ်ကတပုံတွေသိမ်းချတဲ့အလပုံမျိုးတစ်စိတ်တစ်ပိုင်းကနေတပုံတွေထွက်ခွာဖို့နောက်ဆုံးအဆင့်ဖြစ်ပွဲရှိတာပါရုရှားနဲ့တူရကီတို့ကြားဝင်ဆက်ဆက်ပေးထားတဲ့သဘောတူညီချက်အရဒီရွှေ့ထုတ်တဲ့အစီအစဉ်ကိုလှုပ်ဆောင်နေတာပါဒီအထက်မှာတပုံတွေဝိုင်းထားတဲ့အီတလီပြည်နယ်အတွင်းကျေးရွာနေရွာကလူတွေထွက်ဖို့လည်းပါပါရယ်အလပိုကနေလူပေါင်း 38,000 ကျော်ရွှေ့ထုတ်ပြီးသွားပြီလို့တူတူကီနိုင်ငံသားရဲ့ဝန်ကြီးကအင်ကာနေမှာပြောပါရယ်။ဤမှန်းထားတာကတော့ကြံနေသေးတဲ့လူတွေအားလုံးကိုပို့ထုံးတွေနောက်ဆုံးထားပြီးတော့ရွှေ့ပြောင်းကဲထုတ်ဖို့ပါ။ရုရှား၊တူတူကီနဲ့အီရန်နိုင်ငံတွေကသူတို့ရဲ့ဩစာအရှိန်အဝါကိုတုံးပြီးဒီရွှေ့ထုတ်တဲ့အစီအစဉ်ဖြစ်အောင်တွန်းအားပေးခဲ့တာလို့မော်စကိုမြို့တော်မှာလုပ်တဲ့သုံးနိုင်ငံအစည်းအဝေးအပြီးရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေး လက်ဗရော့ဖ်ကသတင်းထုတ်တွေကိုပြောပါရယ်ရှင်။
ဗီယာအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်ဒူးညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။စကိုင်းပြည်နယ်ကလူမှုဝန်ဆောင်အားလုံးရဲ့ဗေဒုခတွေနဲ့နှစ်နာချက်တွေကိုကံပေးဖြစ်ရှင်ရေးပြီးပြည့်စုံတဲ့မဟာဗျူဟာတရက်ကိုအလင်းမြန်ချမှတ်အကောင့်တွေပေါ်လှုပ်ဆောင်ဖို့ကုလသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာအခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အလို့သဘောအစည်းအဝေးတရက်ကိုမြန်မာအစိုးရကလက်ခံကျင်းပတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်နဲ့လူသားချင်းအကူအညီပေးရေးလုပ်ငန်းညှိနှိုင်းရေးမှူးမစ်ရီနာတာဒက်ဇလီယန်ကကြိုဆိုတဲ့အကြောင်းပြောထားတဲ့ဒီဇင်ဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာအဲ့လိုတိုက်တွန်းထားတာပါ။ရခိုင်ပြည်နယ်မှာဂျာဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အပေါ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးလုပ်နေတာကိုသိရှိပါကြောင်းဖော်ပြထားပြီးဘယ်လိုကျူးလွန်မှုမျိုးကိုမဆိုရည်ရွယ်ဆောင်ရွက်ဖို့နဲ့ဘေးဒဏ်တင့်သူတွေရဲ့နေနာမှုအတွေ့တင့်တင့်လျှောက်ပတ်တဲ့အကူအညီပေးရေးတရားစီဖို့ကော်မရှင်အနေနဲ့စစ်ဆက်ပြီးပြတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုကိုအလင်းအမြန်လုပ်ဖို့လည်းတိုက်တွန်းထားပါတယ်။
အင်ဒိုနီးရှားနိုင်ငံမှာနှစ်သစ်ကျော်ညနေခင်းအချိန်တိုက်ခိုက်မှုကြန့်စီနေတဲ့စစ်သွေးကြွားလိုတန်တရာရှိသူ၃ဦးကိုဂျကာတာမြို့အပြင်မှာဒီကနေ့စီးနင်းတိုက်ခိုက်မှုတစ်ခုအတွင်းပြစ်ထလိုက်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်။အဲ့ဒီလူတွေငားနေတဲ့အိမ်ထဲမှာဘုံးတွေကိုတွေ့ခဲ့ပြီးတဲ့နောက်လူနေရပ်ကွက်တစ်ခုကနေလူတွေကိုရွှေ့ထုတ်ခဲ့ရတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရ Rick Wantu ကပြောပါရယ်။အိမ်ထဲကနေထွက်လာပြီးလက်နက်ချဖို့အာဏာပိုင်တွေကပြောတာကိုလက်မခံပဲရဲတပ်ဖွဲ့ကိုဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်ပြစ်ထလိုက်တယ်လို့ Rick Wantu ကပြောပါရယ်။စကရာမျိုးပြင်ကတစ်ပင်ထူထက်တဲ့တန်ဂရန်ရက်ွက်ကအိမ်တလုံးမှာအဲ့ဒီလူတွေငားနေတာပါ။အဲ့ဒီရက်ွက်မှာရဲကဖမ်းလိုက်တဲ့လူတယောက်စီကနေစစ်သွေးကြွားလိုတန်တရာရှိသူတွေငားနေတဲ့အိမ်ကိုရဲတွေကတိခဲ့ရတာပါ။အခုအကြံစီမှာပါဝင်တဲ့သူတွေဟာဒီဇင်ဘာလ10ရက်နေ့ကစကရာမျိုးပြင်နေရာမှာဖမ်းဆီးခဲ့တဲ့စစ်သွေးကြွားတွေနဲ့ချိတ်ဆက်ရှိတယ်လို့ရဲတပ်ဖွဲ့ကယုံကြည်ထားတဲ့အကြောင်းလဲပြောခွင့်ရ Rick Wantu ကပြောပါရရှင်
။ဂျပန်နိုင်ငံရဲ့ရေချောင်းလုံခြုံရေးအထူးသဖြင့်အရှေ့တရုတ်ပင်လယ်မှာလုံခြုံရေးအတွက်လာမယ့်ဗန်ဒါနှစ်မှာရန်မုံငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံသုံးစွဲမဲ့အကြောင်းဂျပန်နိုင်ငံကဒီကနေ့ကြေညာပါတယ်။ဂျပန်ကစန်ကာကူးလို့ခေါ်ပြီးတရုတ်ကကျောက်ယူလို့ခေါ်တဲ့ကျွန်းစုလေးတွေကိုပိုင်ဆိုင်မှုအပေါ်တရုတ်နဲ့အငင်းပွားနေတဲ့ရေတွေမှာဂျပန်ကနေရာယူထားတာကိုပိုအားကောင်းအောင်လုပ်မဲ့အခြေအနေဖြစ်တာကိုမြင်ရပါတယ်။ကမ်းခြေဆောင်တပ်ဖွဲ့ဝင်အကြောင်း200လောက်ထပ်တိုးပြီးထောက်လန်းရေးရရင်ကြီး9စင်းနဲ့ပင်လယ်ပြင်သုတေသနရေရင်3စင်းထပ်ဖြစ်မယ်လို့အစိုးရကပြောပါတယ်။ဂျပန်နိုင်ငံက2022ခုနှစ်မှာကျွန်းတွေကိုသူတို့နိုင်ငံပိုင်ဖြစ်ကျင်ညာလိုက်တာကြောင့်နိုင်ငံကြားအငင်းပွားမှုအရှိန်ပိုတိုးသွားခဲ့ပြီးတန်တမာရေးတက်မှမူလေတာရှည်စီခဲ့တာပါအဲ့ဒီအချိန်ကလေးကကျွန်းစုတွေရှိတဲ့ရေပြင်မှာဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကရေရင်တွေနဲ့လေရင်တွေပုံမှန်ကင်းလှည့်နေကြပါတယ်
အိန္ဒိယနိုင်ငံအလဲပိုင်းဘက်စတာခရိုင်ကနေအသက်မပြည့်သေးသူ33ဦးအပါအဝင်အလုသမားအယောက်90ကိုလူမောင်ခိုကူးသူတွေလက်ထက်ကနေဒီကနေ့ကယ်တင်လိုက်ပါတယ်အလုတ်ကောင်းကောင်းရမယ်ဆိုပြီးလူမောင်ခိုတွေကအလုတ်သမားတွေကိုတောင်ပိုင်းကတယ်လန်ကာနာမြို့စီကိုခေါ်သွားတာပါသတင်းပေးချက်တစ်ခုကိုရပြီးတဲ့နောက်လုတ်သားတွေနဲ့လူမောင်ခိုတွေပါလာတဲ့ဘတ်စကားကိုရဲတပ်ဖွဲ့ကကြားဖြတ်တားခဲ့တာဖြစ်ပါတယ်လူမောင်ခိုကူးမှုနဲ့ဆက်ဆက်ပြီးလူငယ်ရောက်ကိုဖမ်းထားပါတယ်လူမောင်ခိုကိစ္စမှာတခြားလူတွေပါသလားဆိုတာကိုသိရဖို့အခုဖမ်းထားတဲ့သူတွေကိုစစ်ဆေးမေးမြန်းနေပါတယ်ကယ်တင်လိုက်တဲ့အသက်မပြည့်သေးသူတွေကိုတော့မေးမြန်းပြောဆိုတာတွေလုပ်ပြီးတဲ့နောက်မှာကလေးငယ်ဌာနတွေစီကိုပို့ပေးမှာပါလူမောင်ခိုကူးသူတွေဟာလူမောင်ခိုကူးတာဟာအိန္ဒိယနိုင်ငံမှာအမြန်ဆုံးကြီးထွားလာနေတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတစ်ခုဖြစ်ပါတယ်။ထောင်ပေါင်းများစွာသောလူတွေကိုမတရားခိုင်းစေတဲ့အေရှန်တွေစီမှာအိမ်အကူတွေအဖြစ်ဒါမှမဟုတ်လေယာဉ်လုပ်ငန်းတွေကုန်ထုတ်လုပ်ငန်းတွေမှာလုပ်ဖို့လူမောင်ခိုဂိုင်းတွေကနှစ်စဉ်ရောက်စားနေပါတယ်။အမျိုးသမီးနဲ့မိန်းကလေးရဲ့အများပြားကိုတော့ပြည်ထောင်စာရုံတွေမှာရောက်စားကြတာပါ။လူမောင်ခိုတွေဟာဆင်းရဲတဲ့လူတွေရက်ကွက်တွေကိုတွားပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုမြို့ကြီးတွေကချမ်းသာတဲ့မိသားစုတွေစီမှာအိမ်အကူတမမဟုတ်ကလေးထင်းတွေဖြစ်တဲ့အလုပ်လုပ်ရမယ်ဆိုပြီးတော့ဖျားယောက်ခေါ်ယူကြလိမ့်ရှိပါတယ်ရှင်
။အီရန်နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲဆက်ဖြစ်နေချိန်မှာပဲမြို့သူမြို့သားတွေမှာတော့စောင်းရာသီအစမှာတောက်ရည်သုံးရည်နဲ့အပူဓာတ်ရဖို့သုံးရတဲ့လောင်စာဆီတွေပြတ်တောက်တဲ့တံကိုရင်ဆိုင်နေရပါတယ်။အိမ်တွေအတွက်အပူဓာတ်ရဖို့သုံးရတဲ့ကီရိုဆင်းလောင်စာဆီဈေးဟာ၄ဂါလန်တစ်ပုံးကိုဒေါ်လာ60လောက်အထိဈေးတက်သွားပါတယ်။ဒါဟာဖြင့်စစ်နယ်မြေပြင်ပမှာပုံမှန်ပေးရတဲ့ဈေးထက်10ဆနီးပါးပိုများပါတယ်။လျှက်စနီမရှိတဲ့အတွက်ရေဆုပ်ဆက်တွေလုံးမလုပ်တာကြောင့်မိုးစုံမျိုးအခြေပိုင်းမှာလက်ရှိရေမရသလောက်ပါပဲ။တောက်ရေကိုတော့အကူအညီပေးအဖွဲ့တွေကကားတွေနဲ့ပို့ပေးနေပါတယ်။ရေတန်းစနစ်ကအများအပြားပျက်စီးနေပြီဖြစ်တာကြောင့်မြို့ကိုပိုက်တွေကနေပေးတဲ့ရေကမတန့်ရှင်းတော့ပါဘူး။မတန့်ရှင်းတဲ့ရေကိုတောက်ရတာကြောင့်လူများပြားမကြမ်းမမှာဖြစ်ကုန်ကြပါလေ။ IS အစွန်ရောက်တွေလက်ထက်ကနေယူရက်တပ်ဖွဲ့တွေပြန်တိုက်ယူနေတဲ့မိုးစုမျိုးတွေမှာအချက်သားတစ်တန်းလောက်ပိတ်မိနေလို့မဲ့လို့ယူဆထားကြပါတယ်။တရုတ်နိုင်ငံပေကျင်းမြို့နဲ့တခြားဒါဇင်နဲ့ချီတဲ့မြို့တွေမှာလူလူညံ့ညံ့မှုအခြေအနေစစ်တိုက်ဆိုးလာနေတာကြောင့်ဒီကနေ့မှလည်း9ရက်မြောက်စိုးရင်ရတဲ့အနေအောင်သတိပေးအဆင့်ဆက်ပြီးသတ်မှတ်ထားပါတယ်။မိဂိုမြို့မုံတွေနဲ့ညံ့ညံ့တဲ့လူလူကြောင့်လေရင်ခီးစဉ်ရာနဲ့ချီဖြတ်ထားရပြီးနန်းပေါ်မှာကားသွားလာတွေမရှိတော့အဝေးပြေးလက်မကြီးတွေကိုလည်းအရေးပေါ်ပိတ်ပစ်ထားပါတယ်။ပေကျင်းမြို့ရဲ့လူလူညံ့ညံ့မှုဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ဘေးကင်းမှုအဆင့်ပမာဏထက်15ဆပိုပြီးဆိုးရွားနေတာပါ။ပေကျင်းမြို့တော်ပြင်ပကတချို့မြို့ကြီးတွေမှာလူလူညံ့ညံ့မှုပိုတောင်ဆိုးပါသေးတယ်။ဒီကနေ့မဆူစလောက်မိုးရွာလိုက်တဲ့အတွက်အခြေအနေအနည်းငယ်ကောင်းလာတယ်ဆိုပေမဲ့မြို့ကမြို့တွေဆက်ပြီးဖုံးလွှမ်းနေတာကြောင့်အပြင်ထွက်သွားလာဖို့ကတော့မကောင်းသေးပါဘူး။မကြခင်လေအေးတွေခပ်ပြင်းပြင်းတိုက်တဲ့အခါညံ့ညံ့နေတဲ့လူလူတွေအနည်းငယ်လွင့်စင်ပါသွားနိုင်တယ်လို့တရုတ်မိုးလေဝသဌာနကပြောထားပေမဲ့ထောင်နဲ့ကြီးတဲ့ရွှေပြောင်းလူသမားတွေရဲ့အလုပ်တွေကတော့ပြီးခဲ့တဲ့တင်ပတ်တွေကအခုချိန်ထိပိတ်ထားပြီးလူသမားတွေလဆာနေအချိန်တွေရောက်နေပါတယ်။ခရစ်မတ်နဲ့နှစ်သက်ကူအားလိုက်ရဲ့အချိန်ကာလရောက်လာတာနဲ့အမျှဩစတြေးလျနိုင်ငံအနောက်ပိုင်းပေါ့တရိဆိုင်ယုံကတရိဆိုင်တွေကိုဒီတင်ပတ်အစောပိုင်းမှာခရစ်မတ်အထူးအစီအစဉ်အဖြစ်အစားကျွေးပါတယ်။လေကြီးတွေကိုဘန်းငွေပုံစံလုပ်ထားတဲ့ဖျက်သီးတွေကျွေးပြီးကိုတီးလို့ခေါ်တဲ့အမေရိကတိုက်နေရက်ကွန်းအကောင်လေးတွေနဲ့ရှင်းမြောက်ကလေးတွေကိုတော့ခရစ်မတ်လက်ဆောင်လိုထုတ်ထားတဲ့အမေဘဲတွေကိုကျွေးကြပါတယ်ခင်ဗျာ။
ကိုကျော်ကျော်တင်တဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ရခိုင်ပြည်ရေးဖြစ်အပြက်မှန်တွေကိုစုံစမ်းသုံးသပ်မဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အောက်တိုဘာလဇန်နဲ့နိုဝင်ဘာလအတွင်းမှာ brief car တွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်တွင်ဒေသတွေကိုသတင်းသမားတချို့တွားရောက်ခွင့်ရပြီးတော့ဒေသခံတွေကိုရောသက်ဆိုင်ရာတာဝန်ရှိသူတွေကိုပါတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။လက်နက်ကင်တွေပေါ်စစ်စင်ရေးတွေမှာလူခွင့်ချိုးပေါက်တာတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာဒေသခံတွေဘက်ကပြောဆိုမှုအမျိုးမျိုးဖြစ်နေတာကြောင့်အဖြစ်ပြက်မှန်ကိုသုံးသပ်ပေးဖို့အချိန်ယူရမယ်လို့ AK မှာလိုက်ပါသွားတယ်။သတင်းစာဆရာဦးစီသူအောင်မြင့်က VOA ကိုပြောပြပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုထိုင်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။သွားရောက်ခဲ့တဲ့ပေါ်တော့ဒီခီးစဉ်အကြောင်းလေးအကြံပေးလေးပြပြပေးပါလားခင်ဗျာ
။အဲပထမဦးဆုံးနေကြသောရဲတပ်ဖွဲ့ဌာနချုပ်ရှိတဲ့ကြီးကန်းပြင်စခန်းကိုပေါ့နော်ကြီးကန်းပြည်အဲ့ဒီဌာနချုပ်ကိုအဲ့ဒါရောက်တယ်အဲ့ဒီဌာနချုပ်မှာအဲ့ဒီရေမှုချုပ်ဆန်းလွင်အတူကိုယ်တိုင်သတင်းမီဒီယာသမားတွေကိုဖြေပေးပြီးတော့မှအဓိကဖြစ်စဉ်ကအဲ့ဒီမှာဖြစ်ခဲ့တာဆိုတဲ့အခါကျတော့အဲ့ဒီမှာဖြစ်စဉ်ဖြစ်ခဲ့တဲ့နေရာတွေကိုလည်းသူကိုယ်တိုင်လိုက်ပြပြီးတော့မှအဲဘယ်ကနေပြီးတော့မှဝင်လာတယ်အဲဘယ်ကနေဒီနေရာမှာဆိုရင်ရေတပ်ဖွဲ့ဝင်တွေကြားဆုံးတဲ့လက်နက်တိုက်ကဘယ်နားမှာဘာအနေကျရှိတယ်ဗျာအကုန်လုံးအဲ့ဒါတွေသူရှင်းပြတယ်အဲ့ဒါပြီးတော့မှဆက်ပြီးတော့သွားတယ်ဝပိယွာဆိုတာမိလောင်ထားတဲ့အဲ့ဒီလူတွေရှိတဲ့နေရာတွေကိုလည်းရောက်တယ်မြေအဲယွာတွေကိုလည်းရောက်တယ်အဲပြီးတော့မှဒီမျိုးစုံပေါင်းပြီးတဲ့အဲယွာတွေကိုလည်းအဲ့ဒါတွေလည်းရောက်တယ်ဟိုယွာအလုံးပေါင်းသုံးယွာပြီးတော့မှနောက်ဟိုစားပေါ့မခူရဆိုတဲ့အဲ့ဒီအဲတိုက်ခိုက်ခံရတဲ့ရဲတပ်ဖွဲ့စခန်းပေါ့အဲ့ဒီစခန်းကိုလည်းရောက်တယ်မခူရယွာကိုလည်းရောက်တယ်အဲ့တော့ဒီနေ့အချမ်းပြင်းကတော့အဲ့ဒါပါပဲ
ဒီနေ့ဆရာတို့တွားရောက်ခဲ့တဲ့အထဲမှာပေါ့နော်ဒီပြိပခဖြစ်ခဲ့တဲ့ငခုရနဲ့ကြီးကန်းပြင်လည်းရောက်ခဲ့တယ်ဆိုတော့ဒီဒေသနှစ်ခုမှာရှိတဲ့မြေပြင်အခြေအနေကရောလက်ရှိအနေအထားကဘယ်လိုများရှိပါလဲဆရာဘာတွေများတွေ့ရှိရပါလဲခင်ဗျ
ကြီးကန်းပြင်ယွာဆိုရင်တော့ဒါသူတို့ရှင်းပြကြရအဲ့ဒီမှာဟိုပြန်လာပြီးတော့မှနေထိုင်တာမရှိဘူးအဲ့ဒီယွာမှာအရင်တချို့မီးရှို့ဟိုခံထားတာရှိတယ်နောက်ယွာသားတွေကအဲ့ဒါကြောက်လို့ယွန်းလို့မြင်းမဖြစ်ပါဘူးနော်အဲ့ဒီမှာပြန်လာတာတော့အဲ့ဒါတော့မရှိဘူးအလားတူပဲအဲ့ဒီဝပိုက်ယွာဆိုလဲဒီသဘောပဲအဲ့ပြီးတော့မှငခူရယွာကျတော့အဲ့ဒီသဘောမျိုးမဟုတ်ဘူးငခူရယွာမှာတော့ငခူရအခန်းအတိုက်ခိုက်ခံရပြီမဲ့အဲ့ဒီနားမှာရှိတဲ့ယွာပေါ့ငခူရယွာကသူကအလုံးအဲ့ဒီမှာအုပ်စုလိုက်အုပ်စုလိုက်ပေါ့ယွာသေးလေးတွေအုပ်စုလိုက်မှဆိုရင်ရခိုင်ယွာလေးလေးပဲရှိတယ်နောက်ဟိန္ဒူယွာကလေးပဲရှိတယ်ပြီးတော့မှမွတ်စလင်ယွာဆိုရင်သူကအကြီးကြီးပဲအဲလူကြီး6000တပေါင်းလောက်ရှိမှာပေါ့နောက်ပြီးတော့မှဒီငခုရလာပြီးတော့မှစခန်းကိုဝင်စီးရစီမှာပြေသွားတဲ့အဲ့ဒီဟိုဟာတယောက်ရှင်မုန်ရှင်တယောက်ဆိုလည်းအဲ့ဒီငခုရယွာထဲမှာအဲသူ့အိမ်ဒီပိုင်းလည်းရှိတာပေါ့နော်ဆိုတော့အဲ့ဒီယွာကဒီမှာအဖမ်းခံရတာရှိတယ်နောက်တချို့ဆိုရင်လည်းဟိုကြောက်လန့်ပြီးတော့လည်းဖြစ်နိုင်တယ်နောက်ပြီးတော့မှအကျန်းဖက်မှုမှာပါပြီးတော့မှသူတို့ဖမ်းမှလို့လည်းဖြစ်နိုင်တယ်အဲ့လိုထွက်ပြေးသွားတာတွေကလည်းအဲလူကြီးတထောင်နီးပါးလောက်တော့မှရှိတယ်လို့ပြောတယ်ယွာကလည်း
နောက်တစ်ခုကဒီဆရာတို့လက်ရှိအခုတင်းနှောက်တွေသွားတာကအစိုးရရဲ့အစီအမံနဲ့လည်းသွားရတယ်ပြီးတော့လုံခြုံရေးအင်အားတွေနဲ့လည်းသွားရတယ်ဆိုတော့ဆရာတို့ဒေသခံတွေနဲ့တွေ့ဆုံတဲ့အခါမှာရောနောက်တစ်ခုကဒေသခံတွေနဲ့ပေါ့နော်မိခွင့်နေမိတဲ့အခါမှာရောလွတ်လွတ်လပ်လပ်တင်းရယူခွင့်ရပါလားခင်ဗျ။
အဲအဲ့ဒါကတော့ဟိုရတယ် ဥမာအဖြစ်ဆိုရင်ရော်ဒီယိုရောက်တဲ့အခါဆိုရင်အဲသူတို့လူတွေအများကြီးရှိနေတယ်ရှိနေတဲ့အခါကျတော့ဒင်းတော့တွေကတော့ကိုကြိုက်တဲ့လူကိုကိုအဲ့ဒီမှာဆွဲပြီးတော့မေးတာတွေပါလိမ့်လဲလုပ်လို့ရတယ်အဲဟုတ်တယ်တချို့ရွာတွေမှာဆိုရင်တော့ဥပမာလေးပဲပြောတယ်ဥမာဒါတမတော်ကဖြစ်သားတွေကမိရှို့တယ်ဆိုပြီးတော့မှအဲ့လိုဆွဆွဲတဲ့လူကမှအဲ့ဒါနှစ်ယောက်လောက်အဲ့ဒါမျိုးတွေ့တယ်
ပြိပခဖြစ်ပြီးရဲ့နောက်ပိုင်းမှာပေါ့လေဒီနိုင်ငံတကာအတိုင်းဝန်းကဝေဖန်နေကြသလိုအဲ့ဒီဒေတာမှာရခိုင်လူမျိုးတွေနဲ့ဒီအစ္စလမ်ဘာသာဝင်တွေကြားခွဲခြမ်းဆက်ဆံမှုပေါ့နော်ဒါမှမဟုတ်ဘူးဆိုရင်ဒီစစ်တပ်ရဲ့နေမြေရှင်းလင်းမှုအပိုင်းမှာရောတစုံတရာအားနည်းရတွေရှိရလို့ဆရာတို့တွေ့ရှိရပါလားခင်ဗျအ
ခုရရွာမှာဆိုရင်ပြပြချက်မှာတော့မဟုတ်ဘူးသူတို့အဲ့ဒီနေကန်ဒီကိုယ်တိုင်ပါတယ်ပါပြီးတော့မှဘယ်အိမ်ကိုဆိုရင်လဲသူတို့လုံခြုံရေးယူလိုက်တယ်ဒီလုံခြုံရေးယူပြီးဘယ်သူ့ကိုတွေ့ကျင်ပါလဲဆိုရင်အဲ့ဒီလူဟိုသက်ထွက်လာတယ်ထွက်လာပြီးတော့မှအဲ့ဒီကြိုးရလောက်တာတွေပါလို့ဆိုရင်လည်းပြီးပတ်ခေါ်သွားတာမျိုးတွေမလုပ်ဘူး။ဖမ်းဖမ်းကမှသာဖမ်းရောပေါ့နော်။ဖမ်းတော့မှသာဒါသူတို့ဥပဒေတိုင်းရဲလဲအတားတို့ပါလို့လုပ်တယ်။ဒီလိုမှမဟုတ်ဘဲနဲ့အဲ့ဒီရွာထဲမှာပဲဟိုစစ်တာဆေးတာတို့ပါလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကုလားတော့ရွာသားတွေကိုယ်တိုင်ပြောတယ်။အဲ့ဒါပေမဲ့စွဆွဲတဲ့ရွာလည်းရှိတယ်။ပြောတဲ့ဒီမှာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုပါလေမတူဘူးပေါ့နော်။ပြောတာဆိုတာတွေကမတူဘူး။အလေးစားတွေကမတူဘူး
။ကျေးဇူးများတင်ပါတယ်ဆရာ။ဟုတ်ကဲ့ပါခင်ဗျာ။
ကိုထအောင်သတင်းပေးပို့ထားတာပါအခုဒီခါမှာတော့ဒီနေ့ထိလည်းဆက်ပြီးဖြစ်နေသေးတဲ့တိုင်းဒေသတွေကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမြောက်ပိုင်းဒေသကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းတွေအကြားနဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စစ်ရေးပရိပခါတွေကြောင့်ဒီရက်ပိုင်းအတွက်မှာဒေသကန်ကြေးရွာသားတွေကစစ်ဘေးတိမ်းရှောင်နေရမှုတွေများပြားလာသလိုစစ်ပွဲအတွင်ရဲသားတွေလည်းထိခိုက်မှုတွေရှိလာနေပါတယ်ထန်းချေစက် BOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းပြီးအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူးမြို့နယ်တွင်းကပန်လုံကျေးရွာတစ်ဝိုက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA နဲ့ DNLA တအံပလောင်တပ်ဖွဲ့တွေကြားဒီကနေ့မနေ့ထိတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေဟာဒီပေါ်နမ်ဘူးစားတဲ့မြို့တွေမှာထွက်ပြေးနေသူရှိသလိုပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်။လက်ရှိရွာတွင်ပိတ်မိနေသူတွေနဲ့ထိခိုက်မှုရှိတဲ့ရွာသားတွေကိုကယ်ထုတ်လာခဲ့တယ်လို့ဂူညီရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်။ဒီမနေ့6နာရီလောက်တော့မှပြန်ပြီးတော့တက်တံပြန်ကြရတာ။မနေ့ပိုင်းကျမှတစ်ဖက်ကိုသူတို့ပြန်ကြည့်ပြီးတော့မှခီးခီးခိုက်ပြီးတဲ့သူတွေနောက်ဆုံးတဲ့သူတွေမနေ့ကပြစ်ခတ်မိတဲ့ဟိုဒီလိုသားတဲ့ဟိုကလေးမလေးတယောက်အဲ့ဒါပြင်ပြီးမှပြောတော့ပေါ့။ခုန6နာရီပြန်လာတော့မှကာတန်နဲ့သုံးလေးနာရီနဲ့ပြန်လာပြန်လာတယ်ဗျ။မနေ့တော့အမျိုးသမီးနဲ့ရောက်နည်းနည်းကြောက်မှဆိုင်ဆိုင်ရရတယ်။ဟိုအဆက်ဆက်ကုန်းလေးတော့ရှိတယ်နမ်မွေးအောင်လို့တဲ့မိန်းကလေးကတော့ခဏကတော့မှမှန်လို့ဆိုတာဒီလိုပဲ။ဒီကျတော့ပြောက်ဖို့သူတို့ထပ်ပြင်လာတာတွေ့တယ်နော်အမျိုးသမီးတယောက်ဆိုင်ဆိုင်ရတာလေ။
မနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေရာယူထားတဲ့ပန်လုံစခန်းကိုတမ်းမလောင်တပ်ဖွဲ့တွေကနေလာရောက်တိုက်ခိုက်ခဲ့လို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်ပန်လုံနဲ့နီဝွင့်ကျင်ကျေးရွာကရွာသားတွေဟာစစ်ပေးလွတ်ရာဒေသဘက်ကိုတိမ်းရှောင်နေရပါတယ်။နမ်ဘူးမြို့နယ်မန်ဆန်ကျေးရွာသွင်းမှာတော့စစ်ရှောင်ရွာသား100ကျော်ရောက်ရှိနေတယ်လို့ဂူကြီးရေးဖွဲ့ဝင်ဆိုင်းလိန်ခန်းကဆက်ပြောပါတယ
်။အဲမနေ့တော့ဖြေရတယ်သူတို့မန်ဆန်ဘက်ကိုပြေးလာကြတာများတယ်။ကျွန်တော်ကလည်း148ယောက်ကိုလာမသိဘူး။အဲ့ဒါမနေ့တော့ပါတော့။ပုံတွေတော့မရှိတော့ဒီနေ့ထောက်ဝင်ဝင်လာလိမ့်မှာပေါ့နော်။
အလားတူဒီဘောမျိုးကစစ်ဆောင်စခန်းတွေမှာပန်လုံနဲ့အနီးဝန်းကျင်ကျေးရွာကစစ်ဆောင်ရွာသား900ကျော်ရောက်ရှိနေတယ်လို့ဝမ်မောလူမှုအကူအညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်။ပန်လုံကနေပြီးတော့ထွက်လာတာကကျွန်တော်တို့ဒီသာသနာ2500ခုံးကျောင်းမှာကလူကြီး220၊တာဖို့ခုံးကျောင်းမှာကလူကြီး320အခုနောက်ထပ်ဘောဂျူမာကနိုင်လွယ်တန်ခါတန်ခိုင်ရွာဘက်ကလူကြီး368,000ဒီဘောမှာပဲဟုတ်ရခင်ဗျာ
စစ်ဘေးရှောင်ရွာသားတွေအနေနဲ့ဆက်လက်ရောက်ရှိလာဖို့ရှိနေသေးတယ်လို့ကိုမျိုးကပြောပါတယ်ဒီအနယ်လေးတပ်ဖွဲ့အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြမတပ်မတော်နဲ့ပါဒီရက်ပိုင်းတွင်းမှာတိုက်ပွဲဖြစ်ပွားနေတာပါမနေ့ကလည်းနမ်မသူမြို့နယ်ပန်ဟချေးရွာနီးမှာတနေရနန့်ဆန်မြို့နယ်မန်ကန်နဲ့စခန်းသာရွာကြားမှာတနေရဖျားကြီးရွာ73ဟုံးကြီးရွာကြားမှာတမ်းမလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လဲ TNLA ဘက်ကထုတ်ပြန်ထားပါတယ်အလားတူကချင်ပြည်နယ်ဒေသဘက်မှာလည်းမြမတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်ဒီကနေ့မှာဝိုင်းမော်မြို့နယ် KIU ခြေပြူရလွယ်ဖောင်တောင်နဲ့အင်ဂျာယန်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေစေလို့ကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်အောင်ကပြောပါရယ
်ဒီလေရင်တွေကတော့ခေါတုံခေါပြန်တိုက်လေရင်တွေတောင်းနေတာတွေ့တယ်ခင်ဗျချိုးစိတ်ကအဲလိုက်ဖောင်နဲ့အရင်တုံးပေါ့နော်အဲ့ဘက်ရပြည့်တမ်းဖာတည့်ရဲ့ area တွေကရင်းလေးနေရရဲ့အဲ့ဘက်ကိုရင်းရောခြေလျင်ရောအကုန်အဲ့ဒါနဲ့ထူးဆန်းနေတယ်လို့သိရတယ်ဝိုင်းမော်မြို့နယ်နဲ့အင်ဂျာယန်မြို့နယ်ပေါ့ ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတမတော်ဘက်ကလေကြောင်းကုနဲ့တိုက်ခိုက်တာကြောင့်အရသားတွေထိခိုက်မှုရှိနေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဥဆောင်အောင်ကဆက်ပြောပါရယ်ဒေသခံတွေကတော့အဲဒီဖုံးဘက်ကတော့စိုးရိမ်ကတော့ကြေးကြပြီးတမဟာဒီအင်ချမ်းရံမြို့နယ်မှာကျတော့ချက်9ရက်နေ့ကစကြီးမှာဒီနေ့ပြတ်တာအဲဒီနေ့ပြတ်တော့ရတားအင်ကြီးချီပြီးမြင်းလောင်သွားတယ်အင်ချီ၄၀လောက်လို့ရောမြင
ကီတွန်တောင်ကုန်းကိုကိုင်အူဘက်ကတန်းနောက်စုခွာပေးခဲ့ရပါမယ်လက်ရှိထိုးစစ်အချိန်မရတန့်သေးဘူးလို့သူကဆိုပါတယ်လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသပတ်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ကိုင်အူကချင်လွန်လိုက်ရေးဖွဲ့တီအန်အယ်လက်တန်းဘလောင်တပ်ဖွဲ့တွေကြမ်းမှာတိုက်ပွဲတွေရက်ဆက်စုစုလို့ဖြစ်ပေါ်နေခဲ့ပါတယ်တိုက်
ရဲ့ပထမဦးဆုံးသောလူမဲသမ္မတဘရက်အိုဘားမားရဲ့သမ္မတတက်တန်းဟာလာပိုင်းအတွင်းမှာပြီးဆုံးတော့မှာဖြစ်ပါတယ်။သမ္မတတက်တန်းနှစ်ကြိမ်ဒီ၈နှစ်အတွင်းမှာသမ္မတအိုဘားမားအနေနဲ့ပြည်တွင်းရေးရမှာရောနိုင်ငံတကာရေးရမှာပါထူးခြားတဲ့အောင်မြင်မှုတွေရှိခဲ့သလိုမဆောင်ရွက်နိုင်ခဲ့တာတွေလည်းရှိနေပါတယ်။သမ္မတဘရက်အိုဘားမားတာဝန်ကနေအနားယူတဲ့အခါမှာဘလို့သမိုင်းမွေတွေခြံထားရခဲ့မလဲဆိုတာကို AP သတင်းဆောင်မကိုကိုးကားပြီးမတ်တင်ကြီးထက်ကပြောပြပေးမှာပါ။
So help you God.
So help me God.
Congratulations, Mr. President.
American ပြည်တော်စုကတောင်းကနေအခြေအနေတွေနဲ့ကြုံတွေ့ခဲ့ရတဲ့2008ခုနှစ်မှာပထမဆုံး African American သမ္မတအဖြစ်သမ္မတဘရက်အိုဘားမားကျင်းသစ်စာကျင်းဆိုပြီးသမ္မတတာဝန်ကိုစတင်ထမ်းဆောင်ခဲ့ပါတယ်
။ Starting today, we must pick ourselves up, dust ourselves off, and begin again the work of remaking America.
အမေရိကန်တို့ကစစ်ပွဲနှစ်ခုတိုက်ခဲ့ပြီးမျိုးဆက်တစ်ခုအတွင်းအဆိုးဝါးဆုံးစီးပွားရေးကတောင်းကနစ်အခြေအနေမှာစတင်တာဝန်ယူခဲ့တဲ့သမ္မတအိုဘားမားကအပြောင်းအလဲတွေဖော်ဆောင်မယ်ဆိုတဲ့ဂရိကဝတ်နဲ့တာဝန်စပြီးယူခဲ့ပါတယ်။ရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ဝီလျံဟာဝဲလ်ကတော့
2008 was a dark and difficult time for
2008ခုနှစ်ကအမေရိကန်ပြည်ထောင်စုအတွက်အမောင်မဲဆုံးအခက်အခဲဆုံးအချိန်ကာလတစ်ခုဖြစ်ခဲ့ပါတယ်။စီးပွားရေးကလည်းကြာကျင်တိုင်းကျနေပြီးအီရတ်စစ်ပွဲနဲ့ပတ်သက်လို့လည်းကျွန်တော်တို့ကလူကြိုက်နေခဲ့တယ်လို့အတော်လည်းအခက်အခဲတွေ့ခဲ့ရတဲ့အချိန်မှာ
သမရယာရူစတင်လက်ခံပြီးရက်တရအတွင်းမှာစီးပွားရေးပြန်လည်နိုးထလာရဲ့အတွက်ဒေါ်လာဘီလီယံ800ခွင့်ပြုတဲ့ဥပဒေကိုအတည်ပြုပါတယ်။Wall Street ပြုပြင်ပြောင်းလဲရေးအစည်းအဝေးနောက်အီရတ်ကနေအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုရှော့ချမဲ့အစည်းအဝေးကိုကြေညာခဲ့သလိုစစ်ကြောရေးဆိုင်ရာမူဝါဒတွေကိုလည်းပြန်လည်စီစစ်ခဲ့ပါတယ်။အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် James Tabar ကအခုလိုပြောပါတယ
်။ The first 100 days and then the first 2 years was extremely
တော်ဝင်စာယူခဲ့တဲ့ပထမရက်တရနဲ့ပထမဆုံးနှစ်နှစ်အတွင်းမှာတော့ဥပဒေပြုရေးပိုင်းမှာသိက္ခာတိုးတက်လဲလဲရှိခဲ့ပါတယ်။အကြမ်းကိုလုပ်ဖြစ်ခဲ့တဲ့အချိန်မှာ
သမရတတန်တစ်နှစ်ကျော်လာချိန်မှာတော့နောက်ထပ်ဂရိကဝတ်တစ်ခုကိုလည်းအကောင့်ထဲဖော်ခဲ့ပါတယ်။ကျမ်းမာရေးအာမခံမရှိတဲ့တန်ပေါင်းများစွာသောအမေရိကန်ပြည်သူတွေကိုကျမ်းမာရေးဆောက်ရှောက်မှုပေးမယ်။အိုဘားမားကဲလို့ခေါ်တဲ့ကျမ်းမာရေးဆောက်ရှောက်မှုဆိုင်ရာဥပဒေကိုသမရကလက်မှတ်ထိုးခဲ့ပါတယ်။ဥပဒေပြုမှုတွေကိုတတိတတန်ဆောင်ရွက်လာတဲ့အပေါ်မှာအစိုးရဘက်ကလုတ်ပိုင်ခွင့်ပေါင်းကျော်လာတယ်လို့အများကခန်းစားခဲ့ကြပြီးဒီအတွက်ပေးဆက်ရမှုတွေလည်းရှိခဲ့ပါတယ်။အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးတို့မှာဒီမိုကရက်တွေလူနေသွားပြီးနောက်ပိုင်းနှစ်တွေမှာတော့သမရဆောင်ရွက်လို့တဲ့အစီအစဉ်တွေတုံ့ဆိုင်ကုန်တယ်လို့လွှတ်တော်နဲ့လည်းခွာပြဲသွားစေပြီးနောက်ပိုင်းသမရတက်တန်းအပေါ်မှာတက်ရောက်မှုတွေရှိခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးကအစသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာစွန့်အင်အစီအစဉ်အစုံသမရအိုဘားမားအနေနဲ့သမရအမိန့်နဲ့ထုတ်ပြန်ခဲ့ရပြီးသူ့ရဲ့မူဝါဒတွေကိုအကောင့်အထည်ဖော်နိုင်ရေးအတွက်လွှတ်တော်ကိုရှောင်ပြီးဥပဒေတွေပြဋ္ဌာန်းခဲ့ရပါတယ်။အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် James Tabar ကအခုလိုပြောပါတယ်
။ So he did things that were pretty controversial. Some people call it
အတော်လေးငြင်းပွားစရာကိစ္စတွေကိုသူလုပ်ခဲ့ပါတယ်။တချို့လူတွေကတော့ဒီလိုဆောင်ရွက်ချက်တွေကသမရရဲ့လုပ်ပိုင်ခွင့်အာဏာကိုအတိုင်းအဆမရှိချဲ့ထွင်နေတာလို့ပြောကြပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ကလည်းလွတ်တော်ဘက်မှဘာမှဖြစ်မလာနိုင်တဲ့အခါမှာဒီလိုလှုပ်ဆောင်ခဲ့ရတာဖြစ်ပါလေ
။နိုင်ငံတကာရှိရမှာတော့သမ္မတအိုဘားမားကအိုစမာဘင်လာဒင်ကိုတုတ်တင်မှုမှာကြီးကြပ်ခဲ့တယ်လို့တန်တမာဆက်ဆံရေးကဏ္ဍအသစ်ကိုလည်းဖွင့်လှစ်ခဲ့ပါတယ်။နှစ်ပေါင်းများစွာကွဲကွာနေတဲ့ကျူးဘားနိုင်ငံနဲ့ဆက်ဆံရေးပြန်လည်ထူထောင်ခဲ့တယ်လို့အီရန်နိုင်ငံနဲ့လည်းသမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒ ဒါပေမဲ့လည်းပစိဖိတ်ရဝင်းကုံတော်ရေပူပေါင်းဆောင်ရွက်မှုကိုတော့အောင်မြင်အောင်မဆောင်ရွက်နိုင်သလိုဂွာတာနာမိုအချင်းစခန်းပိတ်သိမ်းဖို့ဂရီကဝတ်ဟာလည်းမဖြစ်မြောက်ခဲ့ပါဘူး။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့ချင်းချောက်မှုကိုမကင်တွင်နိုင်သလိုစီးရီးယားပြည်တွင်းစစ်ရဲစဲရေးမှလည်းထိထိရောက်ရောက်မလုပ်နိုင်ပါဘူး။ဒီနှစ်ကုန်ပိုင်းမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတအိုဘားမားကစီးရီးယားအရေးဟာသူ့သမ္မတတပ်တန်းအတွင်ကြုံတွေ့ရတဲ့အခက်အခဲဆုံးပြဿနာဖြစ်တယ်လို့ပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲသမ္မတလက်ထက်မှာနိုင်ငံတွင်းလူမျိုးရေးဆိုင်ရာပြစ်ပခါတွေလည်းပေါ်များခဲ့ပါတယ်။တနတ်ထိန်ချုပ်ရဲ့အတွက်ဂရိပြုပန်ကြားပေမဲ့လို့လေလူစုလူဝေးတွင်ပြစ်ခတ်မှုတွေကြောင့်ထိတ်လန့်တုန်လှုပ်ကြေးကွဲရတဲ့လူမှုအတိုင်းအဝိုင်းတွေကိုသမ္မတအိုဘားမားချိန်ပန်များစွာနှစ်သိမ့်အားပေးခဲ့ရပါတယ်။အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ဂျိမ်းစ်သာဘာကအခုလိုပြောပါတယ်
။ People had hope and change that we would get out of the recession, get out of the wars.
လူတွေပြောင်းလဲလူချင်းခဲ့တဲ့အတိုင်းပဲကျွန်တော်တို့အနေနဲ့စီးပွားရေးကျက်ကနေလွတ်မြောက်ခဲ့တယ်။စီဘွေရီကနေကင်းလွတ်ခဲ့တဲ့နောက်သူဂရီပေးခဲ့တဲ့အတိုင်းဆောင်ရွက်ခဲ့ပါလေ
။သမရအိုဘားမားရဲ့သမရတက်တန်းအတွင်အမလို့အမရဖြစ်စရာတွေတပုံးတပင်ရှိခဲ့ပေမဲ့လည်းထိမနိုင်သိမရထိုးစင်းခဲ့တဲ့အမေရိကန်စီးပွားရေးပြန်လည်တည်ငြိမ်လာအောင်ဆောင်ရွက်နိုင်ခဲ့မှုနောက်သမရတက်တန်းအတွင်ဂုံးတိတ်ခါရှိရှိတည်တည်ငြိမ်ငြိမ်နေထိုင်ခဲ့မှုတွေအတွက်တော့အတိအမှတ်ပြုရမှာဖြစ်တယ်လို့သမိုင်းပညာရှင်တွေကသုံးသပ်ကြပါတယ်ရှင်
။မတ်တင်ကြီးထိုက်တင်ဆက်ထားတာပါ။တော်တာရှင်များရှင်စောင်းနှင်းတွေဝေတဲ့ဒီနှစ်သက်ကူးရာသီရောက်တိုင်းမှာဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day တချင်းတွေနဲ့ဖျော်ဖြေပေးနေကြဖြစ်ပါတယ်။ဒါကြောင့်ဒီနေ့တော့ Run DMC တီးဆိုထားတဲ့ Christmas in Hollis သချင်းနဲ့ဖျော်ဖြေပေးကြပါတယ်။နားဆင်ပါရှင်။တို့တရှင်တွေလည်းစောင်းတခြင်းလေးတွေနားဆင်ရတာကြည်ညိုသမဲလို့မျှော်လင့်ပါတယ်။ VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီဒုတိယပိုင်းစီစဉ်မှာဆိုရင်တော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ် Channel အပြတ်စင်အားကစားကဏ္ဍစတာတွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ21ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့စီစဉ်ထဲမှာဆိုရင်တော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့21ရာစုပင်လွန်ညီလာခံလှုပ်တုံးကတော့ CIO အလက်တက်တဲ့တိတ်မဆိုးဘူးငြိမ်းချမ်းရေးတော့ဒီလိုထင်နေရနေပြီတော့ခုတိုက်ပွဲ
တွေတင်းစားဆရာကြီးဦးကျော်ရင်မြင့်နဲ့အတူမြမရေးသုံးသက်သူတွေဆွေးနွေးထားတာကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်မြမမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနာဆင်ကြားမှာပါ။အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်အောင်ပါ။ဒီတစ်ပတ်အတွက်မြမမီဒီယာမြင်ကွင်းမှာတော့မြင့်တက်နေတဲ့ဒေါ်လာငွေလဲနှုန်းနဲ့ကုန်စည်နှုန်းခြေနေတွေပထမဆုံးချိန်ဖြစ်ရခိုင်ပြည်နယ်မောင်းတုံးဘက်ကိုသတင်းသမားတွေတွားခွင့်ပြုရမှာတာဝန်ရှိသူတွေကဘလို့သတ်မှတ်ချက်တွေနဲ့ဘလို့သတင်းဌာနတွေကိုစဉ်းစားရွေးချယ်ခဲ့တယ်လဲဆိုတဲ့အကြောင်းတွေကိုတင်ဆက်ပေးသွားမှာပါ။မန်အင်ခိုင်ဦးကရေးသားပြီးတော့ဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။ခုဒီဘက်မှာလူပြောအများဆုံးသတင်းကတော့အမေရိကန်ဒေါ်လာငွေလဲနှုန်းအမြင့်ဆုံးစံချိန်ချိုးသွားတဲ့ကိစ္စဖြစ်ပါတယ်။မကြုံစဘူးဒေါ်လာကိုကျပ်1400ကျော်အထိခုန်တက်သွားတာကြောင့်ပြည်သူတွေမှာစိုးရိမ်ထိတ်လန့်ခဲ့ရပါတယ်။ဒီလိုဒေါ်လာဈေးတွေတက်တဲ့အတွက်ကုန်စည်နှုန်းတွေပါအဆမတန်လိုက်တက်လာမှာကိုပြည်သူတွေကြောက်လန့်နေကြတာပါအထင်နဲ့အတိုင်းပါပဲအတက်ကျန်းတဲ့ဒေါ်လာဈေးကြောင့်ကားဈေးတွေလိုက်တက်ခဲ့တယ်လို့တခြားလူသုံးကုန်စားသုံးကုန်ကုန်စည်နှုန်းတွေလည်းအခုတစ်ပတ်ထဲမှာတိတိတသားတက်လာတာတွေ့ရပါတယ်စီးပွားရေးပညာရှင်တချို့ကတော့တက်နေတဲ့ဒေါ်လာဈေးကိုအစိုးရအနေနဲ့ဝင်ရောက်ပြီးတော့ထိန်းကြီးဖို့မျှော်လင့်နေတယ်လို့ကမ္ဘာအရေးခင်းမတည်ငြိမ်မှုတွေကြောင့်လည်းဈေးတက်ရတာဖြစ်တယ်ဆိုပြီးတော့သုံးသပ်ရေးသားဖော်ပြကြတာကိုတွေ့ရပါတယ်ဒီတစ်ပတ်လုံးမှာမြန်မာငွေကြေးတန်ဖိုးကျဆင်းမှုအကြောင်းမီဒီယာစာမျက်နှာတွေပေါ်မှာနေရာယူထားသလိုမကြုံစဘူးဒေါ်လာဈေးအကြောင်းစီးပွားရေးသတင်းတောက်တူဦးဖြစ်တဲ့မတ်ကျော်စုမုံကအခုလိုသုံးသပ်ပြပါတယ
်ဒီကိစ္စကတော်တော်လေးကြီးရယ်ဈေးရလည်းရိုက်တယ်တော့ပြဿနာပါလိမ့်တယ်ဆိုတဲ့အခါကျတော့အမေရိကန်ဒေါ်လာရဲ့အမေရိကန်ဒေါ်လာရဲ့တန်ဖိုးကလည်းတက်နေရလည်းပါတယ်ဆိုပေမဲ့မြန်မာနိုင်ငံမှာကျတော့ဒီဟာရဲ့ဒုက္ခပိုပြီးခံရတယ်ဘာလို့ဆိုတော့ဒီမှာကကုန်တယ်မှုလုံးဝရရတယ်အများကြီးရှိတယ်ဒီမင်းနဲ့မူရခရရောမှာအများကြီးသိမရှိဘူးဒေါ်လာတွေကိုအော်ဆိုဒီဟိုကစားတဲ့ဒီဟိုပေါ့နော်ကစားတဲ့ music တဲ့ကစားတဲ့ပြည်လည်းများလာတဲ့အတွက်ကြောင့်အာဟိုတော်တော်လေးကိုဟိုခဲရရဲ့နေရှာကြီးဖြစ်နေတယ်ဒီပိုင်းမှာဒေါ်လာဈေးအရန်တက်တဲ့အခါကျတော့တချို့ဒီတင်းငုံတော်လည်းများကအာဟိုမှာဒီဆေးပေါ့နော်ဒါမဖြစ်နေတော့မယ့်ဆေးပစ္စည်းတွေပေါ့ဆိုလို့ရှိရင်ဈေးတွေအရန်တက်သွားတဲ့အခါကျတော့အော်ကြတယ်ဒီကတည်းကဟိုဆေးတွေဒီကြည့်ဝယ်ရမျိုးရှားခတ်သွားတာမျိုးဘာလို့လဲဆိုတော့ဒီကျင်းကုန်သမားတွေကသူတို့ရန်သေးတဲ့အတွက်ကြောင့်မထုတ်ခွင့်နဲ့ကိုယ်တော်တွေကနေပြီးတော့မထုတ်ခွင့်နဲ့သွင်းမလာတဲ့ဟာမျိုးတွေဖြစ်တာမျိုးတွေပဲရှိနေအဲ့ဒါဒီဘက်တွေမှာထူးခြားမှုဖြစ်နေပါတော့
စီးပွားရေးသတင်းတော့ကြော်စုမှာဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းဂီဒွန်ကချင်စခန်းကိုအစိုးရတပ်တွေကတင်းပိုက်နိုင်တဲ့သတင်းကလည်းဒီဒီဘက်ထဲမှာလူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်ရဲတော်ကြအောင်အစိုးရတပ်ကတိုက်ပွဲတွေဆင်နွှဲပြီးတော့တင်ပိုက်လိုက်ပြီးတဲ့နောက်မှာအစိုးရဘက်ကကချင်ဘက်ကပါအဲ့ဒီသတင်းကိုထုတ်ပြန်ခဲ့ပါတယ်။ဒီတက်ပွဲမှာနှစ်ဖက်စလုံးအသေးပြောက်တွေများခဲ့တယ်လို့သိရပါတယ်။တဆက်တည်းမှာပဲတရားသောစစ်တိုက်ဖို့ဆိုပြီးတော့ထောက်ခံဆန္ဒပြပွဲတွေရန်ကုန်မြို့စုလီဖျားတပွဲမှာကျင်းပခဲ့ကြပါတယ်။ကချင်ကရင်အစရှိတဲ့တိုင်းရင်းသားဝစ်စုံတွေနဲ့စစ်ဆက်တိုက်ဖို့ထောက်ခံတဲ့အဲ့ဒီဆန္ဒပြပွဲဟာလှုပ်ရှားတစ်ခုဖြစ်တယ်လို့အွန်လိုင်းမီဒီယာတွေပေါ်မှာဝေဖန်နေကြပြီးတိုင်းရင်းသားတချို့ကဒေါသတကြီးနဲ့တုံ့ပြန်မှုတွေကိုလူမှုကွန်ရက်ပေါ်မှာဖတ်ရှုရပါတယ်။နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့မောင်းတော့မှာသတင်းတွားယူဖို့သတင်းသမားတွေကိုအစိုးရကပထမအဦးဆုံးအကြိမ်တရားဝင်ခွင့်ပြုတာနဲ့ပတ်သက်ပြီးသတင်းလောကမှာအငင်းပွားပွဲဖြစ်ခဲ့ပါတယ်။သတင်းစီးဆင်းမှုနှီးကွေးတဲ့ရခိုင်ဒေသကိုသတင်းတောက်တွေဝင်ခွင့်ပြုဖို့တရားဝင်တောင်းဆိုရမှာပထမအဦးဆုံးအကြိမ်လွတ်လပ်တဲ့သတင်းသမားအဖွဲ့ဆိုပြီးတော့အစိုးရဘက်ကလူရွေးချယ်ခေါ်ယူတာနဲ့ပတ်သက်ပြီးတော့ဝေဖန်ခဲ့ကြတာပါ။ပထမအဦးဆုံးအဲ့ဒီအဖွဲ့မှာသတင်းမီဒီယာကောင်စီအနေနဲ့လိုက်ပါဝင်ရတဲ့ဦးအောင်လာထွန်းကဒီကိစ္စနဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်မှုတွေပြုလုပ်ဖို့လိုသလိုသူကိုယ်တိုင်လည်းတိကျဘာမှမသိပဲအရွေးခံဆီလွတ်ခဲ့တာကြောင့်တွားရတာဖြစ်တဲ့အကြောင်းပြောဆိုပါရစေ။
အရင်ကမလုပ်ရသေးမလုပ်ရတဲ့ဆိုင်တော့ကြိုတက်မှုတစ်ခုပါပဲ ဒါပဲဒီကမကတူတော့လူဘူးလေလူဘူးလူအပ်ပြီးလူကြီးတော့ယူကြတယ်အဲ့ဒါကဘာမှပြည့်လူဘူးလေမပြောဘူးမလူဘူးရတယ်ဆိုင်တော့အဲ့ဒါလေအဲ့ဒီမပြောဘူးမလူဘူးမလူဘူးဆိုတော့အဖြစ်မျိုးမရှိလာပါဘူးနော်အဲ့ဒါနိုင်ငံကမှအဖြစ်မျိုးမရှိလာဘူးအဲ့ဒါကိုပြင်းပြတဲ့သူကဒီလိုချပါသူကတော့စားလို့ကြပါလိမ့်။အဲ့ဒါပြင်းမကစနေရည်လည်းမနိုင်တဲ့ပုံစံချရလိမ့်မယ်ထင်ပါတယ်။ဒါဘာမှစပါမှာမပြောဘူးသူကလေ။ဘာမှလည်းမတိုင်မင်ဘူးဘာမှလည်းမပြောဘူး။သူရေးရပါတယ်ခဏတော့ပါသူလည်းတော့ပြောတယ်။ဟာကိုလိုဗီဒီယိုလုပ်နေသူကသူက message ပေးချင်တယ်သူစဉ်းစားတာကို။ဒီရင်းကိုလားဒီဘကိုလားအပါကိုလားကိုချင်းချင်းလားအဲ့ဒါမျိုးအဲ့ဒီပုံမှာချိန်ဆပြီးတော့အဲ့ဒီ message ကိုရအောင်ပို့ရတာပေါ့နော်။ဗီဒီယိုရဲ့တော့အရေးရှိတယ်။အခုကလည်းတပီတော့အဲ့တကယ်တူရိခါရမေးကြည့်မေးကြည့်ပါပါမေးကြည့်ပါပါအဲ့ဒီရောပြီးပါတော့ပါမှာပေါ့တော့ကိုရမှာပေါ့ဒါကဘယ်လိုလုပ်မလဲဟိုမှာလည်းလူတွေအခုစဉ်းစားနေတယ်အဲ့ဒါကဘာသာပြန်နေပုံပုံတွေဘာတွေစကြပါလိမ့်ပေါ့လားလုပ်ရတဲ့အခါမှာဒီကိမိကပြန်လို့ရတာမှမဟုတ်ဘူးဟိုရောက်ရောက်ကျတော့အဲ့လိုတခုတော့အရင်ဆိုင်ဆိုင်တိုင်ပြီးတော့လေအရှင်းရှင်းဆွေးနွေးပြရတဲ့ပုံပေါ်မှာရှိပါတယ
်ဒါအပြင်အခုဒီဘက်မီဒီယာတွေပေါ်မှာတော့ရန်ကုန်စီဒိုနာဟိုတယ်မှာကျင်းပသွားတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအကြောင်းတူရကီကရုရှားတာမတ်ကိုပြစ်တက်တဲ့ရုပ်တံတရင်ဗီဒီယိုဖိုင်နဲ့လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမုံကိုနယ်ကွတ်ခိုင်ဒေသတွေမှာမတိမငြိမ်ဖြစ်နေတဲ့တရင်တွေကိုတင်ပြနေကြတယ်ဆိုတာကိုပြောပြရင်းနဲ့ညီကုန်းချုပ်လိုက်ပါပဲ
။မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြတာပါ။သောတာရှင်များရှင် VOA ကနေတိုက်ရိုက်ထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားခိုင်မာရေးဖွံ့ဖြိုးတိုးတက်ရေးစတဲ့အလားအလာကောင်းအားလုံးဟာငြိမ်းချမ်းရေးဖြစ်ထွန်းမှုပေါ်မှာအဓိကမူတည်နေတယ်ဆိုတာဘယ်သူမှမငြင်းနိုင်တဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့အခုခါမှာတော့ငြိမ်းချမ်းရေးအခြေအနေတွေမှိမ့်မှိမ့်ပြီးတော့တိုက်ပွဲတွေပြန်ဖြစ်လာတာကြတော့ဘာကြောင့်ပါလဲ။ငြိမ်းချမ်းရေးရနိုင်မဲ့အလားအလာကောရှိပါသေးသလားဆိုတဲ့မေးခွန်းတွေကိုမြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့သတင်းစာဆရာကြီးဦးကျော်ရင်မြင့်ဦးဝင်းမင်းနဲ့ဦးကျော်စံသားတို့ကဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင်။
နိုင်ငံအရေးကိုစဉ်းစားလိုက်တဲ့အစအစအရာရာတိုးတက်မဲ့ကိစ္စဟာဒီပြည်တွင်းငင်းငင်းရအဓိကကြရလို့ပဲကျွန်တော်စဉ်းစားမိပါတယ်အဲဒါကြောင့်ဒီငင်းငင်းရအလားအလာဘလောက်နှိစက်လာပါလဲကိုဝင်းမင်းကိုအရင်မေးချင်ပါတယ်မြန်မာနိုင်ငံရဲ့ငင်းငင်းရအလားအလာနဲ့ပတ်သက်ပြီးရေပူရသုံးသပ်ပါအခုဘလောက်နှိစက်ပြီလို့ကိုဝင်းမင်းထင်ပါလဲ
အခုနောက်ဆုံးဖြစ်နေတဲ့ဒီတိုက်ပွဲတွေအနေအထားအရဆိုရင်တော့အရင်ထက်ဆိုင်ပေါ့နော်ငင်းငင်းရဖို့အလားအလာကအလှန်နည်းနည်းလေးဟိုစကွာလာတယ်လို့ပြောလို့ရတာပါဆရာနော်အနည်းဆုံးတော့ဒီလက်နက်ကင်အကြီးတစ်ခုအဖွဲဖြစ်တဲ့ဥမာကချင်ပေါ့နော်အာသူတို့နဲ့ကဒီတိုက်ပွဲတွေကတော်တော်ပြင်းထန်လာတာဟုတ်အဲ့ဒီခါကျတော့တခြားအဖွဲတွေနဲ့တော့ပြည်လည်နေတော့လည်းပဲအထူးသဖြင့် KL လို့အဖွဲမျိုးနဲ့ကျွန်တော်ထင်တယ်အမြန်ဆုံးပြန်ဆက်ဆက်ဖို့အနေထားတော့နည်းနည်းအလှမ်းပြန်ဝေးသွားတယ်လို့ယူဆရတဲ့အတွက်လောလောဆယ်မှာတော့ဆရာကြီးညံ့ညံ့ဆန်တယ်ပေါ့နော်ငြင်းငြင်းရဖို့အနေထားတော့ကျွန်တော်မမြင်သေးဘူးဆရာ
နောက်ပြန်ဆုံးတယ်လို့ပြောရမှာပေါ့ဆောက်ကြွင်မြင်းသဘောထားလည်းသိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းဆရာကိုဝင်းမင်းနဲ့သဘောတူပါတယ်ဗျာကျွန်တော်တို့၂၁ရာစုပင်လူညီလာခံလှုပ်တုံးကတော့ဆိုင်ယူအလက်တက်တယ်သိမဆိုးဘူးငင်းငင်းကြီးတော့နီးပြီလို့ထင်နေရနေပြီးတော့ခုတိုက်ပွဲတွေပြန်ပြင်းထန်လာတော့ငင်းငင်းကြီးကနောက်ကိုနည်းနည်းပြန်ဆုတ်သွားတယ်လို့အဲ့ဒီလိုပဲမြင်ပါတယ်ဗျာ
ကိုဝင်းမင်းအဲ့တော့ဒီတိုက်ပွဲတွေပြန်ဖြစ်လာတဲ့အကြောင်းရင်းကိုလည်းနည်းနည်းအဲ့လိုအကြမ်းမြင်းပြန်ပြီးသုံးသပ်ကြအောင်ပါခင်ဗျာ
အဲ့ဒါကကျွန်တော်ထင်တယ်အရေးကြီးတဲ့မိကမဆရာဘာလို့လဲဆိုတော့အခုလိုဒီတိုက်ပွဲဖြစ်ရခြင်းအကြောင်းကိုသုံးသပ်နိုင်မှသာကျွန်တော်တို့အခုတိုက်ပွဲကိုဘယ်လိုပြန် short ချမလဲနောက်တစ်ခါမဖြစ်အောင်ဘယ်လိုကာကွယ်မလဲပေါ့နော်စဉ်းစားနိုင်မှမလို့ပါအဓိကတော့ဆရာကြီးတိုင်းနာဘက်တွေကထုတ်ပြောထားပါတယ် KIO ဆိုလို့ရှိရင်တော့ပေါ့နော်သူတို့အနေနဲ့ကသူတို့ဘူဌာနချက်ကိုတဖြည်းဖြည်းနဲ့ဟိုနီးကပ်လာသူတို့ခံစားရတယ်လေတချိန်ကျရင်တင်းယူဖို့အတွက်ဘေးနားမှာရှိတဲ့အရေးပါတဲ့နေရာတွေကိုတဖြည်းဖြည်းတင်းလာတာဖြစ်တဲ့အတွက်တချိန်ကျလို့ရှိရင်ဘူဌာနချက်ပါကြသွားနိုင်တယ်ဆိုတော့ဆိုရင်စိတ်သူတို့မှာရှိတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီပိုဟိုကိုသူတို့ကမကြခင်မှာဟလာတခြားသူတို့ရဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့အာယုံပြောင်းတဲ့အနေနဲ့ရေးပါတဲ့ဒီပြည်တွင်းပြစ်မှတ်တွေပေါ့နော်သူတို့ကဝင်ပြီးတော့တက်ခိုက်တယ်လို့ကျွန်တော်ယူဆလို့ရပါတယ်အဲ့ဒီအချိန်မှာတစ်ချိန်တည်းမှာပဲငင်းချင်းစနုပွဲမှာလက်မခံထားသေးတဲ့သူတို့စိတ်ထဲမှာတော့ဘေးဖယ်ထားတယ်လို့သူတို့ခံစားရတဲ့သုံးပွဲပေါ့ဆရာရဲ့ဒီအေးအေးနော်ရခိုင်ဖွဲ့ရဲ့နောက်ကုကန့်နောက်အောင်ပလောင်ဖွဲ့ပေါ့နော်အဲ့ဒီဖွဲ့၃ဖွဲ့ကလည်းသူတို့ဆွေးနွေးဖွဲ့ကိုပါလာခြင်းတဲ့အတွက်အခုလိုဒီစည်ရင်းနည်းနဲ့ဒီဖိအားပေးတယ်ဆိုတဲ့သဘောမျိုးပေါ့နော်သ တို့စဉ်းစားပြီးတော့လှုပ်လာတာဖြစ်တဲ့အတွက်အဲ့ဒီနှစ်ခုအောက်မှာဖြစ်လာတာဖြစ်တဲ့အတွက်ဒီအခြေအနေကိုပြန်ပြီးတော့ကျွန်တော်တို့ပြည်လဲစေခြင်းနဲ့ဆိုလို့ရှိရင်တော့ဆွေးနွေးမှုတွေကျွန်တော်တို့ပြန်လုပ်ပြီးတော့တဖြည်းဖြည်းနဲ့ဆွေးနွေးပွဲတွေကိုတို့ပြန်ပါလာအောင်လုပ်အောင်ပါပေါ့နော
်အဲ့တော့ကိုဝင်းဝင်းပြောတဲ့အရာဆိုရင် KIA ရောကြံတိုင်းရင်းသား၃ဖွဲ့ကောသူတို့လုံခြုံရေးအတွက်စိုးရိမ်စေရဲ့ညီညာရေးထဲမှာပါဝင်ခြင်းနဲ့ဆိုတဲ့စီနာရီဝက်တွေ့ရပါတယ်သူတို့ကစစ်လိုလာတဲ့သဘောတော့မတွေ့ရဘူး
အဲ့လိုပြောလို့ရပါတယ်ဆရာသူတို့ကအင်အားနည်းတဲ့အတွက်သူတို့ဒီဆွေးနွေးပွဲတွေမှာသူတို့ဖယ်ထားတယ်လို့ခံစားရတဲ့အတွက်အခုလိုမျိုးတိုက်ပြလိုက်လို့ရှင်တော့သူတို့ပေါ်အရေးတည်ယူထားပြီးတော့ဆွေးနွေးပွဲကိုခေါ်လာမလားပေါ့နော်အဲ့လိုမျိုးသူတို့စဉ်းစားပြီးလုပ်တာဖြစ်ပါတယ်ဒါပေမဲ့လည်းအခုလိုတိုက်လိုက်တဲ့အတွက်ဒီမြန်မာတပ်မတော်ဘက်ကပြန်စဉ်းစားမယ်ဆိုလို့ရှင်တော့ဖြတ်တကွဲအကျိုးနဲ့ဖြစ်ရပြီးတော့ဒီဆွေးနွေးပွဲကိုတက်ဖို့ထက်စားလို့ရှင်မြန်မာတပ်မတော်ဘက်ကလောလောဆယ်ကတော့တိုက်ပွဲနဲ့ပြန်ပြီးတော့ကလစားချေမယ်ဆိုတဲ့အနေအထားမျိုးပေါ့နော်အဲ့လိုဆိုးသွားတာဖြစ်ပါတယ်ဆရာ
ဆောက်ကြောင်းနဲ့ဒီစစ်ပြန်ဖြစ်ရတဲ့အကြောင်းနဲ့ပတ်သက်ပြီးကိုမင်းပြောတဲ့အချက်ကိုဆရာသဘောတူပါလားသဘောတူတယ်ဆိုရင်ခိုဘက်ကလူတွေကတော့သူတို့ငင်းငန်းရေးလိုချင်လို့လုံခြုံမှုလိုချင်လို့လှုပ်တယ်ဆိုတာသဘောရိုးပဲကောင်းမွန်တဲ့စေတနာလို့ထင်ပါတယ်ဒီဘက်ကတက်မတော်ဘက်ကအထူးဖြင့်ဘာကြောင့်ဒီလိုသူတို့လိုချင်တဲ့ဟာဖြစ်စွန်းဆောင်ရွက်မပေးနိုင်ပဲနဲ့စီရင်တုံ့ပြန်ပါလို့ဆရာ
ကျွန်တော်ကတော့အဲ့ဆရာကိုမင်းပြောတဲ့ထဲကတချို့အပိုင်းတွေတော့သဘောတူပါတယ်အဲ့ဒါပေမဲ့တိုင်းနာလည်းငကင်ရဲ့သဘောရကညီငယ်လူချင်းလို့ဆိုတာတော့ကျွန်တော်သိတော့သူထမှန်းလို့မရပါဘူးကျွန်တော်ထင်မြင်ချက်ပြောလို့ရှင်တော့တမတော်ကဒီတိုက်ပွဲတွေနဲ့ဖိအားပေးပြီးတော့တိုင်းနာလည်းငကင်တွေကိုညီငယ်ရဲ့သဘောရောက်လာအောင်အဲ့ဒီလိုဖိအားပေးတယ်လို့ကျွန်တော်ကတည်းကလို့ထင်ပါတယ်ဗ
ျစီရင်နီနဲ့ညီငယ်ရဲ့သဘောရောက်အောင်ခေါ်တာဒါလက်လင်ချိုးပြီးတော့ညီငယ်ရဲ့သဘောခေါ်တာနှစ်ပေါင်းများစွာကြာခဲ့ရဲ့ဆရာရာဇဝဲကြော်လာခဲ့ပြီတခါမှမအောင်မြင်ခဲ့ဘူ
းဟုတ်ကဲ့ဒီနေ့ကမအောင်မြင်တဲ့နေ့ပါနှစ်ပေါင်းများများစွာလဲဘသူဘသူမှလဲအပြုတ်တိုက်ယူလဲရကြတာမဟုတ်ပဲနဲ့နှစ်ဖက်လုံးပင်မှအကြဆုံးနေများတိုင်းပြည်တွင်နာတဲ့နီလန်းတော့မှတ်ပါတယ်ဒါကဟိုဒီနီလန်းကိုကျွန်တော်မှန်တယ်လို့ထောက်ခံတာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ထင်မြင်ချက်ကတော့တမတော်ကအဲ့ဒီလိုနီလန်းကိုကျင့်သုံးတယ်လို့ထင်တာပါဗျာကျွန်တော်ထင်မြင်ချက်ပြောတာပါနီလန်းကိုထောက်ခံတာမဟုတ်ပါဘူ
းဟုတ်ကဲ့ကိုမင်းရောဆောက်ကြောင်မြင်ရထင်မြင်ရဘယ်လိုတုံ့ပြန်လို့ပါလဲခင်ဗျာ
အခုဒီနောက်ဆုံးတိုက်ပွဲဒီမှာတပ်မတော်ဘက်ကနေပြီးတော့ပြန်တိုက်တာကတော့ကျွန်တော်မြင်ရတော့အချက်ကိုပြန်ဆဲတဲ့ပေါ်ပေါ့နော်။ဘာကြောင့်လဲဆိုတော့အခုလိုနောက်တစ်ခါအဓိကစခန်းကြီးတွေပေါ့နော်။တိုင်းသားတပ်တွေဘက်ကတိုက်လာမယ်လို့တပ်မတော်ဘက်ကကြိုပြီးတော့တွတ်ထားပုံမရပါဘူး။အဲ့တော့အချက်တကွဲကြိုနေအခုလိုသူတို့ရဲ့ဒီအခြေခံစခန်းတွေကိုတိုက်ခတ်လိုက်ရတဲ့အတွက်ပြန်ပြီးတော့အဲ့ဒီခါကိုအပတ်ဆင်နိုင်ပေါ့ဆရာရဲ့။ဒီတက်မတော်အင်အားကိုသုံးပြီးတော့အဓိကပြန်ပြီးတော့ပြင်းပြင်းထန်ထန်ပြန်ဒီကလစားချေတိုက်ခတ်တဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ဒီနေရာမှာတော့ဆရာကျော်ရမင်းပြောတဲ့အချက်ကလည်းကျွန်တော်များဒီတက်တည်းရဲ့စဉ်းစားချက်ပါပဲတက်မတော်တွေမဟုတ်ဒီတိုင်းနာတက်တည်းလည်းအလိုပဲစဉ်းစားပါတယ်စပွဲပေါ်တက်ဖို့အတွက်စီအားကိုသုံးရမယ်ပေါ့နော်ဒါပေမဲ့တကယ်တည်းမှာတော့အဲ့ဒီနေရာကျွန်တော်များလက်တွေ့မှာတကယ်ထိရောက်မှုမရှိတော့ပါဘူးအထူးသဖြင့်တော့ဒီဆွေးနွေးပွဲတွေလုပ်နေတဲ့အချိန်မှာပေါ့နော်ဟောအဲ့ခါကျတော့ကျွန်တော်များတော့နှစ်ဖက်လုံးကဒီစီအင်းဒီနဲ့စပွဲပေါ်တက်ဖို့အတွက်တွန်းအားပေးမဲ့အစားညီနိုင်တဲ့နီးနယ်ပဲဒီစပွဲပေါ်ကိုပါလာဖို့ပေါ့နော်တဖြည်းဖြည်းချင်းဒီနားလည်မှုနဲ့ဆွဲယူရမှာဖြစ်ပါတယ်အဲ့တော့တကယ်လို့တိုက်ပွဲတွေဆက်လုပ်နေမယ်ဆိုလို့ရှင်တော့ဒီဆွေးနွေးပွဲလာဖို့အတွက်အဓိကအချက်ဖြစ်တဲ့ယုံကြည်မှုကပိုပိုပြီးတော့ကြာတော့မှာဖြစ်ပါတယ်အဲ့လိုယုံကြည်မှုကြလေဆွေးနွေးပွဲပြန်စဖို့ခက်လေတိုက်ပွဲကဆက်ဖြစ်လေဆိုလို့ရှင်တော့ယုံကြည်မှုကပိုကြာသွားဖို့ပဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီညမှာညီညာရေးနီးနယ်ဖြည့်ရှင်ဖို့ဒီလိုစီးရင်နီးနယ်ဖြည့်ရှင်လို့မရတော့ဘူးဆိုတာကိုကိုဝင်းမင်းတို့ကျွန်တော်တို့တွေသဘောပေါက်ကြသလို NLD အစိုးရအထူးသဖြင့်ဒေါက်ဆန်းစုကြီးကပိုသဘောပေါက်နေမယ်ထင်ပါတယ်သူလည်းညီညာရေးနဲ့ပတ်သက်ပြီးတော့ကမ္ဘာကျော်ညီညာရေးနိုဘယ်ဆုရှင်ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဆိုတော့သူ့ရဲ့အခန့်ကဏ္ဍရောဘာကြောင့်ဒီကိစ္စမှာမတိုးနိုင်တယ်လဲသူ့ရဲ့သဘောထားကဘာကြောင့်မပေါက်မြောက်နိုင်တယ်လဲသူကတော့ဒီလိုဖြစ်စေချင်မှာပဲအဲ့ဒီသူ့အတွက်ဒီလိုကိစ္စမှာပါဝင်ဖို့အတွက်ထိတိယောက်ပါဝင်ဖို့အတွက်ဘယ်လိုအတားအဆီးရှိနေလဲထင်ပါလဲဆောက်ကြွင်းမြင်ဆွေးနွေးပါခင်ဗျာ
ကျွန်တော်တမရောကဒေါန်ဆန်းစုကြည်ရဲ့ဩဇာအောက်မှာအပြည့်အဝမရှိတာကြောင့်လို့ထင်ပါတယ်ဗ
ျကိုဝင်းမင်းကပြောအောင်ဒီကိစ္စမှာ
ဟုတ်ကဲ့ကျွန်တော်များတော့တစုံတရာတော့ဩဇာအာဏာရှိတယ်ပြည့်တော်မရှိဘူးလို့ပြောလို့ရမယ်ထင်တယ်ဆရာကြီးဘာလို့လဲဆိုတော့အထူးသဖြင့်တော့ဒီတမရောအနေနဲ့အခုဒီပြန်တိုက်တဲ့အဖွဲ့၄ဖွဲ့ကိုပေါ့နော်မြောက်ပိုင်းမာမေးအဖွဲ့၄ဖွဲ့ကိုဒီတောင်းချမ်းသူအကျန်းဖတ်သူဖြစ်နေတတ်မှတ်ပေးဖို့ဆိုပြီးတော့သူတို့တင်ပြခဲ့တာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီလွှတ်တော်အမတ်တော်တော်များများပေါ့နော်ဒေါက်ဆန်းစုကြည်ရဲ့ဒီဩဇာလွှမ်းမှုအောက်မှာအဲ့ဒါကိုသူတို့လက်မခံကြပါဘူးကျွန်တော်များအဲ့လိုလက်မခံတဲ့အပေါ်မှာတော့တတ်မတော်ကဒေါက်ဆန်းစုကြည်ရဲ့ ကားကိုနားထောင်အောင်မဲ့သဘောပေါ့နော်ဆိုလိုတာကတော့တောင်ကျန်းသူအဖြစ်ကျန်းဖက်သူအဖြစ်သူတို့သတ်မှတ်ပြီးတော့ဟိုအပြုတ်ချိန်မုန်းတာတို့စနေဝက်တွေပြန်မစနိုင်အောင်လမ်းပိတ်ပလိုက်တာတို့အဲ့လိုအနေထားမျိုးတော့မရောက်အောင်တောင်ဆန်းစုကြည်ထိန်းထားနေတဲ့အနေထားရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတပ်မတော်ကတော့သူတို့ကိုဒီထိလာပြီဆိုလို့ရှင်တော့ပြန်ပြီးတော့တိုက်ခိုက်လေရှိတဲ့သူတို့ဒီခုခံစစ်ပေါ့နော်တဘာဝကရှိထားပြီးသားဖြစ်တဲ့အတွက်အခုလိုဒီတပ်မတော်ရဲ့ဂုဏ်သိက္ခာကိုပြန်ဆဲဖို့တဲ့ပြန်တိုက်ခိုက်မှုတွေကိုတော့တောင်ဆန်းစုကြည်နေနဲ့ကျွန်တော်ထင်တယ်တားဖို့ခံမယ်ထင်ပါတယ
်အဲ့တော့ဒီဟာကိုတပ်မတော်ကတစ်ချိန်ချိန်မှာငါတို့ဟာဒီလိုတိုက်နေမဲ့အစားငါတို့လည်းပဲညဉ့်ညံ့ရင်းနဲ့ပဲတုံ့ပြန်ပြီးတော့သူတို့ကိုဆွဲဆောင်ရင်ကောက်မယ်ဆိုတဲ့အစီရှိလာမယ်တိုင်းသားတွေကလည်းပဲစိတ်ဟင်အားသုံးနေမဲ့အစားတကယ်စစ်မှန်တဲ့ညဉ့်ညံ့ရင်းကိုပြနိုင်ရင်တော့ငါတို့အတွက်ပူကောက်မယ်ဆိုတဲ့အတွင်းမျိုးဘက်တော့ဝင်လာမယ်ထင်ပါလေအထူးသဖြင့်တပ်မတော်ဟာဆရာကျော်ရင်မင်းပြောသလိုဒါတပ်မတော်ရဲ့အခန်းကဏ္ဍကိုအရသာအစွဲလဲအောင်မှဖွဲ့စည်းပုံအရလုံးဝမထက်နိုင်ပြင်ပြကာလပတ်လုံးတပ်မတော်ဟာအဲ့ဒီသဘောထားမျိုးဖြစ်လာနိုင်စရာအကြောင်းရှိပါလားတို့ဒီမဟုတ်မဖြစ်လာပဲဒီလိုပဲစီးပဲအကုန်နေတော့မလားကိုင်းမင်းအင်ဆုံးသက်ပေါင်းတစ်ခါတော့
ဟုတ်ကဲ့တက်ရဲ့သဘောဝါတော့ဆရာကြီးတို့ကဒီတို့မှရှိတဲ့လက်နက်ကဒီတက်ရင်ရပဲကိုတက်ခိုင်ရင်ရပဲကိုအဲ့ဒီခါကျတော့တို့ကတခုခုဖြစ်လာလို့ရှိရင်တော့ဒီတက်ခိုင်အင်အားနဲ့ဖိအားပေးမှရမယ်ဆိုတဲ့စဉ်းစားချက်မျိုးကအလိုလိုသူတို့မှဒီရှိထားခဲ့ပြီးသားပေါ့နော်အဲ့ဒါကိုကြောင်းဖို့ကတော့ကျွန်တော်တို့တစုံတရာအချိန်ရွာပါတယ်ဆိုလိုတာတော့အခုလိုတိုက်နေလို့ဆရာကပြောသလိုပဲဒီနောက်ဆုံးကျွန်တော်တို့ငြင်းချင်ရဖို့ကပိုဝေးသွားနိုင်တယ်ပေါ့နော်အဲ့ဒါကိုသူတို့မြင်လာတဲ့တနေ့မှာတော့သူတို့ကြောင်းသွားမှာဖြစ်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့သွေးပူနေတဲ့အတွက်ဒီတက်ခိုင်ရေးတွေသူတို့တစုံတရာဆက်သွားနိုင်မဲ့သဘောထားရှိတဲ့အတွက်အဲညဉ့်ညံ့ရတော့နည်းနည်းနောက်ဆုတ်သွားတဲ့သဘောပေါ့နော်အဲ့ဒါကတော့တတိုင်းပြည်လုံးတက်စင်မကောင်းဖြစ်ဖို့ကောင်းပါလေတက်မတော်နေတဲ့တရားကိုမြင်မြန်နားလေလေတိုင်းပြည်အတွက်နည်းနည်းအကျိုးရှိလေလို့ပဲပြောရမှာပါဆရာ
ဟုတ်ကဲ့သွေးပူလို့ဖြစ်တယ်ဆိုတာကတော့အုံနှောင်းနဲ့စဉ်းစားတာမဟုတ်ဖဲနဲ့တာ emotion နဲ့စိတ်လှုပ်ရှားလို့ဒေါသတွေနဲ့ဖြစ်နေတဲ့ကိစ္စလို့ဖြစ်နေပါတယ်တိုင်းပြည်ကျိုးတကယ်ကြည့်မယ်ဆိုရင်တော့သူတို့အဲ့လိုစဉ်းစားတတ်မှာလို့ကျွန်တော်ထင်တာပဲဆောက်ကြွင်းမြင်ပြောပါအောင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဟိုသမိုင်းကလူတွေကိုအခွင့်အခါကောင်းပေးတတ်တယ်ဗျအဲဒါကိုထုတ်ပြန်တတ်ဖို့လိုပါတယ်အဲ့ဒီဖုတ်တမတော်ကဒီလိုပြောင်းလဲလာဖို့ဆိုလို့ရှိရင်ခေါင်းဆောင်တမတော်ရဲ့ခေါင်းဆောင်တွေရဲ့အခန်းကဏ္ဍကအဓိကကျပါတယ်အခုချိန်မှာဘူဂျုံမူကြီးတန်းရွှေနဲ့ဘူဂျုံမူကြီးမင်းအွန်လိုင်းတို့ကသမိုင်းကအခွင့်အရေးပေးနေတယ်အစ်စ်တက်ကငင်းငယ်ကြီးဖြစ်စဉ်ဒီမိုကရေစီဖြစ်စဉ်မှာသူတို့လက်တွဲပါလာရင်သူတို့သမိုင်းမှာကောင်းကောင်းကြံနေခဲ့မှာဖြစ်ပါတယ်ဒီအမြင်ကလေးကိုသူတို့မြင်သွားမယ်ဆိုလို့ရှိရင်လည်းတမတော်ကြီးကပြောင်းလဲသွားနိုင်တယ်လို့ကျွန်တော်တော့အဲ့ဒီလိုမ
ပါလေနောက်ဆုံးဘယ်လိုလုပ်ပြီးထွက်ပေါက်ရနိုင်မလဲဒီကိစ္စပတ်သက်ပြီးတော့ညီညာရဲ့အတွက်ကိုင်းမရအတော်အချိန်ယူရဦးမယ်လို့ပြောနေတော့ဘယ်လောက်ကြာကြာယူရမလဲဒီအစွဲရဲ့ပထမစက်တန်းမှာဖြစ်နိုင်ပါသလားသူရိမုတ်နောက်နှစ်ပေါင်းများစွာကြာဦးမလားဆိုတော့
အထူးသဖြင့်ဒေါန်ဆန်းစုကြည်အနေနဲ့အခုအချိန်တွေကိုပြောင်းလဲနိုင်ဖို့အတွက်ဒီတက်ကိုလည်းစီယုံဖို့လိုတယ်တိုင်းနာတက်တွေကိုလည်းဟိုမျှတူပေါ့နော်အလားတူစီယုံပြီးတော့ဒီဆွေးနွေးပွဲတွေကိုအမြန်ပြန်တက်နိုင်အောင်ဝိုင်းစူးစမ်းကြမယ်ဆိုလို့ရှိရင်တော့လေဟိုမြန်မြန်ဆန်ဆန်ပြန်ဖြစ်လာနိုင်တာပေါ့နော်အဓိကညင်းပွားမဲ့ချက်ကနှစ်ချက်သုံးချက်လောက်ပဲရှိပါတယ်အဲ့ဒါကညှိလို့ရတဲ့အနေထားလည်းရှိပါတယ်ဥပမာပြစ်ခဲ့စေရတပယ်နဲ့ကြီးညာတာမျိုးနောက်တိုင်းသားတွေပါဝင်မှုကိုတစုံတရာရှော့ချတာမျိုးတက်နေတိုင်းသားတက်တီချတာမှာညှိနေအောင်ဆွနုဝဲတွေကိုအချိန်ချင်းပေါ့နော်အလွတ်သဘောစပြီးတော့လုတ်သွားမယ်ဆိုလို့ရှင်တော့ခုနကဒီလက်မှတ်ထိုးတဲ့အစဉ်ကိုပြန်ရောက်မဲ့အလားလာတော့ရှိနေပါလိမ့
်ဆောက်ကြောင်းမြင့်ဝင်းမြင့်ကတော့တော်တော်အကောင်းမြင်တဲ့သဘောရှိပါတယ်ဒေါန်ဆန်းစုကြည်ရဲ့အခန့်ကဏ္ဍကိုပို့ပြီးတော့ရေးကြည့်တယ်သူကညှိနှိုင်းနိုင်ရင်ဖြစ်လာနိုင်မယ်ထင်ပါတယ်ဆရာရဲ့မှတ်ချက်လည်းကြားချင်ပါတယ်ဆရာမဟု
တ်ကဲ့ကျွန်တော်လည်းဒေါန်ဆန်းစုကြည်ကအမျိုးမြင်ကြီးရဲ့ကျဲတယ်နောက်တော့နိုင်ငံတကာရဲ့ထောက်ခံမှုရထားတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့ကြိုးပမ်းမှုနဲ့အောင်မြင်မယ်တိုးတက်မယ်တက်ကလည်းသူ့ရဲ့ဒီတဲ့အကျံအပေါ်မှာလိုက်နာပြီးတော့ငင်းငင်းဖြစ်စဉ်ကတိုးတက်လာလိမ့်မယ်လို့ကျွန်တော်ယူပါတယ်ဗ
ျဥကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်သောတာရှင်များရှင်ခုတစ်ခါမှာတော့စင်းနေညဒိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ရအောင်ပ
ါသောတာရှင်များရှင်မကြခင်ပေါ်2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါကုန်လွန်တော့ပြီနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညဒိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်
ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ verbis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒိုက်ရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရရှင်။
တို့ရရှိနေနေစနေနေ့ည9:00နာရီအစီအစဉ်မတိုင်းမီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒိုင်းလီလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညတွေမှာတစ်ပတ်ကို2ချိန်ဆွေးနွေးပေးနေကြဖြစ်ပါတယ်။တို့ရရှိနေနေ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာစာသားနဲ့တူနားဆင်ဖတ်ရှုနိုင်ပါတယ်။အခုဒီခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးပါမယ်။ Korean 9တင်ဆက်ထားတာကိုနားဆင်ပါရှင့်။
ပါဗျာ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုစတင်တင်ဆက်ပေးမှာဖြစ်ပါတယ် Real Madrid အသင်းကတော့2016 FIFA ကမ္ဘာ Club Champion ဖြစ်သွားပါပြီ ASEAN Suzuki Flower ဘောလုံးပွဲမှာတော့ထိုင်းအသင်းကဘိုးဆွဲသွားပါတယ် Bayern Munich က Lewandowski ကို2021အထိစာချုပ်တက်တန်ထိုးလိုက်တာအပါအဝင်တပတ်တွင်းထူးခြားတဲ့အောက်စားသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာ Real Madrid အသင်းကတော့ကမ္ဘာ Club Champion ဖြစ်သွားပါပြီ။ဂျပန်နိုင်ငံ Yokohama မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့2016 FIFA ကမ္ဘာ Club Champion ဖလားဘောလုံးပွဲမှာ Real အသင်းကဂျပန်နိုင်ငံက Kashima Antlers အသင်းကိုနိုင်ပြီးတော့ Champion ဖြစ်သွားတာပါ။ Real အသင်းက Benzema ကိုယင်သွင်းခဲ့ပေမဲ့ Kashima ပြန်ခြေခဲ့လို့ပထမပိုင်းမှာတကိုးစီသေးရပါ။ Kashima ကဒုတိယပိုင်းအစမှာကိုယင်သွင်းခဲ့လို့ရှေ့ကဦးဆောင်ခဲ့ပြီးတော့Real အသင်းက Ronaldo က penalty ကနေတဆင့်ပြန်ချေခဲ့လို့မိနစ်90မှာတော့တစ်ဖက်နှစ်ဂိုးစီတည်ဖြစ်နေခဲ့ပါတယ်။အချိန်မိုမှာတော့ Ronaldo ကပဲ2ဂိုးထပ်သွင်းသွားခဲ့လို့နောက်ဆုံးမှာ Real Madrid အသင်းက4ဂိုး2ဂိုးနဲ့နိုင်ပြီးတော့2016 FIFA ကမ္ဘာ Club Champion ဖြစ်သွားခဲ့ပါတယ်။2016 ASEAN Suzuki Flower ဘောလုံးပွဲမှာတော့ထိုင်းက Champion ဖြစ်ပြီးတော့နှစ်နှစ်ဆက်တိုက်ဘူးဆွဲသွားပါတယ်။final ဒုတိယကြောက်ကိုထိုင်းနိုင်ငံပါဒဇမ18ရက်နေ့ကကစားခဲ့တာမှာထိုင်းကအင်ဒိုနီးရှားကို2ဂိုးကိုမရှိနဲ့အနိုင်ရခဲ့တာပါထိုင်းအတွက်ဂိုးတွေကိုတော့ထိုင်းရှည်တန်းတိုက်စစ်မှု6တောင်းကပထမပိုင်းနဲ့ဒုတိယပိုင်းမှာ2ဂိုးစီသွင်းခဲ့တာပါဒုတိယပိုင်းမှာအင်ဒိုနီးရှားကစားသမားကကွင်းဘေးကထိုင်းအသင်းထိုင်နေတဲ့နေရာကိုဘောလုံးနဲ့ပိတ်ကန်ခဲ့လို့နှစ်ဖက်ကစားသမားတွေရိုးရိုးသေးသေးဖြစ်ပြီးတော့အင်ဒိုနီးရှားကစားသမားလည်းအထောက်ခံခဲ့ရပါတယ်ဒီဘက်မှာထိုင်းက2ဂိုးကိုမရှိနဲ့နိုင်လိုက်တာကြောင့်နှစ်ပွဲပေါင်း3ဂိုး2ဂိုးနဲ့ထိုင်းအသင်းကဘိုးဆွဲပြီးတော့နှစ်နှစ်ဆက်တိုက်ချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာဥရုဂွေးတိုက်စစ်မှုလူးဝစ်ဆွာရက်စ်ဟာဘာစလိုနာအသင်းနဲ့စာချုပ်တက်တန်းထပ်တိုးလိုက်ပါပြီဘာစလိုနာနဲ့ဆွာရက်စ်တို့၅နှစ်စာချုပ်ထပ်ချုပ်လိုက်တာပါဒါကြောင့်ဆွာရက်စ်ဟာဘာစလိုနာမှာ2021အထိရှိသွားမှာဖြစ်ပြီးတော့သူ့ရဲ့ကစားသမားဘဝကိုလည်းဘာစလိုနာနဲ့အဆုံးသတ်ဖို့ရည်မှန်းထားတယ်လို့ပြောပါတယ
် Qué satisfacción orgullo estar contento con el trabajo que
အခုလိုမျိုးစာချုပ်ထပ်တိုးလိုက်တာဟာခရစ်မတ်လက်ဆောင်ရလိုက်တယ်လို့ပါပဲကလပ်နဲ့ကျွန်တော်ကြားမှာနှစ်ဖက်စလုံးအဆင်ပြေတော့နှစ်ဖက်စလုံးကစာချုပ်ထပ်တိုးကျင်တာပါကျွန်တော်ဒီမှာပြောရဲဆိုတော့ကလပ်ကလည်းသိပြီးတော့စာချုပ်ထပ်တိုးဖို့သဘောတူခဲ့ကြတာပါအခုလိုစာချုပ်သစ်ချုပ်လိုက်နိုင်တဲ့အတွက်ကျွန်တော်အရန်ဂုဏ်ယူပြီးတော့ကျေနပ်ပါတယ်ဒီမှာကစားရတာပြောပါတယ်ပြီးတော့ဒါကကျွန်တော်ရဲ့ခြေစွမ်းကိုကလပ်အသင်းကလည်းအတိအမှတ်ပြုတယ်ဆိုတဲ့သဘောပါအဲ့တော့ကျွန်တော်အခုလောက်ရမှာကအသင်းမှာကစားပြီးတော့စုတွေရဖို့ပါအဲ့ဒါကြောင့်လဲကျွန်တော်ဘာစီလိုနာကိုလာခဲ့တာဖြစ်ပြီးတော့အဲ့ဒီရည်မှန်းချက်တွေလည်းအောင်မြင်မယ်လို့မျှော်လင့်ပါတယ
်အခုလောစာချုပ်ထပ်တိုးလိုက်တာကြောင့်တခြားအသင်းတွေအနေနဲ့သူ့ကိုစာချုပ်တက်တန်းမကုန်ခင်ခေါ်မယ်ဆိုရင်ယူရို300ပေးရမှာဖြစ်ပါတယ်ဆွာရက်စ်ဟာ2014မှာလီဗာပူးကနေဘာစီလိုနာကိုအမေရိကန်ဒေါ်လာ84သန်းနဲ့ပြောင်းလာတာဖြစ်ပြီးတော့အခုအချိန်ထိဘာစီလိုနာအတွက်ဂိုးပေါင်း90ကျော်သွင်းပေးထားပါတယ်ခင်ဗျာဘာစီလိုနာကဆွာရက်စ်ကိုတက်တန်းတိုးလိုက်သလိုဂျာမနီဘက်မှလည်းဂျာမန်ချန်ပီယံဘိုင်းမြူနစ်ကပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကိုစာချုပ်တက်တန်းထပ်တိုးလိုက်ပါတယ်စာချုပ်သစ်ချုပ်လိုက်တဲ့အပေါ်မှာချိနဲ့တယ်လို့လေဗန်ဒေါစကီကပြောပါတယ
်ကျွန်တော်အရင်ချိနဲ့ပါတယ်ဘိုင်းယန်မှာကစားရတာပြောပါတယ်ကျွန်တော်တို့မှာကြီးမားတဲ့ရည်မှန်းချက်တွေရှိပြီးတော့ရှေ့လာမယ့်ဘိုးတွေမှာအားလုံးကောင်းကောင်းကစားနိုင်မယ်လို့မျှော်လင့်ပါတယ်
ပ
ဘိုင်ယန်မြူနိခ်ရဲ့အမှုဆောင်အရာရှိချုပ်ကောဟိန်းရိုမနီဂါကတော့လက်ဗန်ဒေါစကီဟာဘိုင်ယန်အတွက်အရေးပါတဲ့ကစားသမားတူလို့ပြောပါတယ
်။ Ja, Robert ist in der Tat ein sehr sehr wichtiger Spieler für den FC Bayern.
Robert ha Bayern အတွက်တော့အလွန်အရေးကြီးတဲ့သူပါပြီးတော့သူဟာကမ္ဘာအကောင်းဆုံးရှီတန်းတိုက်စစ်မှု၃ယောက်ထဲမှာပါတယ်လို့ကျွန်တော်ထင်ပါတယ် Bayern အတွက်ကစားသမားကောင်းတစ်ယောက်ကိုရည်ရှိထိန်းထားနိုင်တဲ့အတွက်ပြောတာပေါ့
ဥရောပအသင်းတွေကသူတို့ကစားသမားတွေကိုစာချုပ်တွေတက်တန်းတိုးနေတဲ့အချိန်မှာပဲတရုတ်နိုင်ငံကကလပ်အသင်းတွေကလည်းဥရောပမှာကစားနေတဲ့နာမည်ကြီးတွေကိုဝေအလုံးရင်ပေးပြီးတော့တယောက်ပြီးတယောက်ခေါ်လာနေပါတယ်အခုနောက်ဆုံးတော့ရှောက်စီးမှာကစားနေတဲ့ဘရာဇီးလ်ကွင်းလန်လူအော့စကာကိုရှန်ဟိုင်း SIPG တင်းကဗြိတိန်စတာလင်ပေါင်းတန်း60ပေးပြီးတော့ခေါ်လိုက်တယ်ဆိုပြီးတော့ဗြိတိန်သတင်းတွေမှာဖော်ပြနေကြပါတယ်ထို့သတင်းတွေကတော့ SIPG တင်းကသူ့ကိုတပတ်ပေါင်း4သိန်းနဲ့လစာပေးပြီးတော့ခေါ်လိုက်တဲ့အတွက်သူဟာမက်ဆီနဲ့ရိုနောဒိုတို့ကိုကြော်ပြီးတော့ကမ္ဘာမှာလစာအများဆုံးရတဲ့ကစားသမားဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်ကျော်စီနီပြကွန်တီကတော့တရုတ်ကလပ်အသင်းရဲ့ငွေကြေးသုံးဆွဲနိုင်မှုဟာကမ္ဘာပေါ်ကတခြားအသင်းတွေအတွက်အန္တရာယ်ရှိတယ်လို့ပြောလိုက်ပါတယ်။ကျန်ဟိုင်း SIPG အသင်းကိုတော့အရင်ရှော့စီစပတ်နဲ့ပေါ်တိုနီပြဟောင်းအန်ဒရေဗီယာဘိုးစ်ကကိုက်နေတာပါ။ကမ္ဘာကျော်ဘောလုံးသမားတွေနဲ့နီပြတချို့တရုတ်ကလပ်အသင်းတွေကိုအခုနောက်ပိုင်းမှာရောက်လာနေတာကြောင့်နောက်ထပ်ဘသူတွေထပ်ရောက်လာအောင်မလဲဆိုတာစောင့်ကြည့်ရမှာဖြစ်သလိုတရုတ်အသင်းတွေဘာကြောင့်ဒီလောက်ထိငွေကြေးသုံးနိုင်တာလဲဆိုတာနဲ့တရုတ်ဘောလုံးအဆင့်တန်းဘလောက်ထိတိုးတက်လာမလဲဆိုတာတွေကလည်းစိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်တင်ဆက်သွားတဲ့အာကစားခဏကုနာဆင်ခဲ့ကြရတာဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုထုတ်လွှင့်နေတဲ့တနအီစာအတန်လွင့်စီစဉ်ကိုစီစဉ်ပြီးပြီးချင်းညစင်တိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးစာရေးသားပေးပို့ခြင်းနဲ့ဝေဖန်ချက်ပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com အီးမေးလ်လိပ်စာကိုပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့အတန်လွင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ရွေးမြင့်တကြစီစဉ်တွေကိုတော့ည9:00နာရီမှာ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့စီစဉ်တွေကို Internet စာမျက်နှာမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ပေးတာစီစဉ်တွေကိုလည်းပြန်နားထောင်လို့ရပါတယ် VOA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲ့ website မှာကြည့်ရှုလို့ရပါတယ်ရှင် VOA ကနေဗိုလ်တူးနဲ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုချိုချောအသင်းကကြီးညာပေးပါမယ်ရှင်
ဘာလင်မျိုးကလူစီကားတဲ့ Christmas ဈေးတခုရဲကိုထရက်ကားနဲ့မောင်းဝင်တိုက်ခဲ့သူကိုဂျာမန်အနာပိုင်တွေဒီကနေ့ဆက်ရှာနေပါတယ်။လူ12ယောက်သေဆုံးခဲ့ရတဲ့တနင်္လာနေ့ကအဲ့ဒီတိုက်ခိုက်မှုဖြစ်ပြီးချင်းမှာပဲဖမ်းဆီးခဲ့သူတယောက်ကိုတော့မနေ့ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်တကယ်လက်တဲ့ကိုအခုဆက်ရှာနေကြတာပါ။ထရက်ကားပေါ်ကနေရတဲ့အထောက်အထားတွေပေါ်ချေခံပြီးတူနီရှားနယ်ဘွားတယောက်ကိုရတပ်ဖွဲ့ကရှာနေတယ်လို့ဂျာမန်သတင်းမီဒီယာတွေကဖော်ပြပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းအာလပူမျိုးကနေတပုံတွေနဲ့အရတားတွေကိုရွှေ့ထုတ်ပေးနေတဲ့နောက်ဆုံးအစီအစဉ်ကတရက်ကြာကြာသွားပြီးတော့ပြန်ဆနေပါပြီ။အလပူရှိပိုင်းကနေဘတ်စကားတွေဆောက်ထွက်နေပြီလို့ဆီးရီးယားမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါရတယ်။အလပူမြို့ရှိပိုင်းမှာရေခဲအောင်အေးနေတဲ့ရာသီဥတုအခြေအနေကနေလူပေါင်း 3,000 ကိုကယ်ထုတ်ဖို့ဘတ်စကားအစီး 60 အစင်းနဲ့ရှိထားတယ်လို့ပြည်ထောင်ချေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရတယ်။ဒါဟာပြင်လွန်ခဲ့တဲ့၄နှစ်မှာတပုံတွေသိမ်းယူခဲ့တဲ့အလပူမြို့ဒစိတပိုင်းကနေတပုံတွေထွက်ခွာဖို့နောက်ဆုံးအဆင့်ဖြစ်ပါလိမ့်မယ်။အီရန်နိုင်ငံမှာမိုဆူးမြို့သိမ်းတိုက်ပွဲဆက်ဖြစ်နေစီမှာပဲမြို့သူမြို့သားတွေမှာတော့စောင်းရသည့်အစမှာတောက်ရီသုံးရင်နဲ့အပူတဲရဖို့သုံးရတဲ့လောင်စာစီတွေပြတ်တောက်တဲ့တံကိုရင်ဆိုင်နေရပါတယ်။ဂျပန်နိုင်ငံရေချောင်းလူမျိုးရေးအထူးသဖြင့်အရှေ့တရုတ်ပင်လယ်မှာလူမျိုးရေးအတွက်လာမယ့်ဘဏ္ဍာနှစ်မှာရန်မုံငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံသုံးစွဲမဲ့အကြောင်းဂျပန်နိုင်ငံကဒီကနေ့ကြေညာပါတယ်။အိန္ဒိယနိုင်ငံအလဲပိုင်းဘာစတာခရိုင်ကနေအသက်မပြည့်သေးတဲ့သူ33ဦးအပါအဝင်အလို့သမားအယောက်80ကိုလူမောင်ခိုကူးသူတွေလက်ထက်ကနေတာဝန်ရှိသူတွေကဒီကနေ့မှပဲကဲတင်လိုက်ပါတယ်ခင်ဗျာ
။သတင်းချင်းချက်ကိုကိုကျော်ရသိငါကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Matt Tegi ဖြစ်ပြီးတော့ Engineer ကတော့ Michael Dubinsky ဖြစ်ပါတယ်။ကျွန်မ Ethan စမရှင်။ VOA American သံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီ9နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညကျန်ဖြစ်ပါစေရှင
် This program has come to you from the Voice of America, Washington.